Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါခင်ဗျာဖေဖော်ဝါရီလ14ရက်အင်္ဂါနေ့ညပိုင်း VOA မြန်မာပိုင်းအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီမြန်မာစံတော်ချိန်ည9:00ကနေ10:00ထိထုတ်လွှင့်ပေးနေတဲ့အစီအစဉ်ကတော့လိုင်းနိုမီတာ32လိုင်းနိုမီတာ51နဲ့လိုင်းလမီတာ190တို့ကနေတိုက်ရိုက်နားဆင်နိုင်ကြသလို VOA မြန်မာပိုင်းရဲ့ Facebook နဲ့ YouTube လူမှုစာမျက်နှာတွေကနေလည်းတိုက်ရိုက်ကြည့်ရှုနားဆင်နိုင်ကြပါတယ်ခင်ဗျာဒီကနေ့မှာအစီအစဉ်မှုဖြစ်နေကျွန်တော်ဇော်ဝလိုင်းကဆောင်ရွက်ပေးသွားမှာပါ
ကျွန်တော်တမောင်သားမှာအနေခတ်သိကင်းငင်းကြပါစေဗျာဒီကနေ့ထိတ်ကိုတက်လာတဲ့သတင်းတွေကတော့လုံခြုံရေးကောင်စီမှပြီးခဲ့တဲ့ဒီဇင်ဘာလကချမှတ်ခဲ့တဲ့ပထမဆုံးအကြိမ်မြမအရေးဆုံးဖြတ်ချက်နဲ့ပတ်သက်တဲ့စစ်ကောင်စီကလိုက်တာအကောင့်ထဲဖော်မဖော်တုံ့တက်မဲ့ဆွေးနွေးပွဲကိုလာမယ့်မတ်လမတိုင်ခင်မှာပြုလုပ်ပါပါစင်ကာပူနိုင်ငံအနေနဲ့မြန်မာနိုင်ငံကိုစစ်လက်လက်တွေရောင်းချခြင်းမပြုတာနှစ်ပေါင်းတော့ကြာခဲ့ပြီမို့အဲ့ဒီရဲ့အကျိုးသက်ရောက်မှုတွေလည်းရှိနေတယ်လို့စင်ကာပူနိုင်ငံရဲ့ဝန်ကြီးကဒီကနေ့ပြောလိုက်ပါတယ်ရုရှားကျူးကျော်စစ်ကိုခုခံနေတဲ့ယူကရိန်းနိုင်ငံကိုနောက်ထပ်စစ်လက်လက်တွေတင်ကားတွေနဲ့တခြားစစ်သုံးလက်နက်ကြီးတွေဂတိကဝတ်နဲ့အညီပေးရနိုင်ဖို့အရေးကြီးတဲ့အကြောင်းနေတိုးအဖွဲ့ရဲ့အတွင်းမှုချုပ်ကပြောလိုက်တဲ့သတင်းတွေနဲ့တခြားမြန်မာနဲ့ကမ္ဘာသတင်းတွေကိုကိုစော်ဝင်းလိုင်းနဲ့ပဲတင်ပြပေးကြမှာပ
ါဟုတ်ကဲ့ပါခင်ဗျာသတင်းတွေပြီးဒီကနေ့သောရရှင်တို့နားဆင်ကြရမှာကတော့ကချင်ပြည်နယ်ဝိုင်းမော်မြို့ပတ်မှာ KIA ကစစ်ကောင်စီဒုတိုက်ရင်မှုကိုဖမ်းဆီးလိုက်ပါတယ်
ဒီဆက်ကဆက်ကဒီဝန်ထမ်းတွေကိုစစ်ဆေးရမိတဲ့ဒီနေ့တော့ဒီဝန်ချောင်းချနာတာရှိပါတယ်။၄ယောက်၃ယောက်လောက်တော့ပြောကြတယ်
။ဒီအကြောင်းသတင်းပေးပို့ချက်အပြည့်စုံကိုနောက်ပိုင်းမှာနားဆင်ကြရပါမယ်။အဲ့ဒီနောက်မှာတော့ရွှေဘုံမြို့နယ်အတွင်းစစ်ကောင်စီတပ်တွေကအင်ဂျီ1600ကျော်ကိုမိရှုဖျက်ဆီးခဲ့တာ။မကွေးတိုင်းပခုတ်ကူမြို့နယ်အတွင်းမှာစစ်ကောင်စီတပ်တွေနယ်မြေရှင်းလင်းရေးလုပ်နေတာနဲ့ရခိုင်ပြည်နယ်အတွင်းကဒုက္ခသည်တွေနေရပြန်ဖို့စစ်ကောင်စီကဖိအားပေးလှုပ်ဆောင်နေတာစားတဲ့သတင်းဖိပုတ်ချက်တွေကိုနားဆင်ကြရမှာပါဒုတိယပိုင်းနိုင်ဝတ်မှာဆိုရင်တော့အပတ်စဉ်ကဏ္ဍတွေကိုဆက်လက်တင်ပြပေးတော့မှာဖြစ်ပါတယ်ဒါတွေကိုမတင်ဆက်ခင်အခုအရင်ဆုံးတော့ဥတ္တမောင်သားနဲ့အတူသတင်းတွေကိုကျွန်တော်ဇောင်းဝလိုင်ကတင်ပြပေးပါမယ်ခင်ဗျာ
လုံခြုံရေးကောင်စီမှပြီးခဲ့တဲ့ဒီဇင်ဘာလကချမှတ်ခဲ့တဲ့ပထမဦးဆုံးကြိမ်မြမရေးဆုံးဖြတ်ချက်နဲ့ပတ်သက်လို့စစ်ကောင်စီကလိုက်နာအကောင့်ထဲဖော်မဖော်တုံ့သက်မဲ့ဆွေးနွေးပွဲကိုလာမယ့်မတ်လလည်းမတိုင်ခင်မှာလုပ်ဖို့ရှိကြောင်းကုလသမဂ္ဂဆိုင်ရာမြန်မာအမြဲတမ်းကိုယ်စားလှယ်တမ်းမကြီးဦးကျော်မိုးထွန်းကပြောကြားလိုက်ပါတယ်။တနင်္လာနေ့ကဝါရှင်တန်ဒီစီမှာပြုလုပ်တဲ့ NUG အမျိုးသားညီညွတ်ရေးအစိုးရနိုင်ငံခြားရေးဝန်ကြီးဌာနရုံးဖွင့်ပွဲအခမ်းအနားမှာပြုလုပ်ခဲ့တဲ့တနင်္လာရှင်းလင်းပွဲမှာတမ်းမကြီးဦးကျော်မိုးထွန်းကအခုလိုပြောခဲ့တာ
ပါ။မတ်လဖြစ်တဲ့အတွက်ကြောင့်အဲ့ဒီကာလမှာတော့မော်ဇမ်ဘစ်ပေါ့နော်။မော်ဇမ်ဘစ်နိုင်ငံကတော့ presidency ဖြစ်မယ်ပေါ့နော်။ဘယ်လိုပုံစံမျိုးနဲ့သူ program ကို work ကိုသူရေးဆွဲမလဲဆိုတာတော့မသိရသေးဘူး။ဒါပေမဲ့လည်းဒီ15 March မတိုင်ခင်မှာတော့မြန်မာကိစ္စကိုဆွေးနွေးရမယ်ဆိုတဲ့ဥစ္စာပါဝပါမယ်ပါဝမယ်ဆိုတဲ့သဘောတော့ရှိတယ
်။လူကြီးကောင်စီရဲ့ဆုံးဖြတ်ချက်မှာတော့မြန်မာနိုင်ငံကအကြမ်းဖက်မှုတွေကိုချက်ချင်းရဆိုင်ပြီးအာဆီယံဘုံသဘောတူညီချက်၅ရပ်ကိုအခိုင်အမာအကောင့်တွေဖော်ဖို့မြန်မာပြည်သူတွေရဲ့ဒီမိုကရေစီနဲ့လူ့အခွင့်အရေးကိုလေးစားနိုင်တာဖို့နဲ့ချိုးဖောက်ကျူးလွန်သူတွေကိုအရေးယူနိုင်ဖို့လူသားချင်းစာနာထောက်ထားမှုလို့ကနေသူတွေစီကိုအကူအညီတွေအဟံတမ်းရှိပေးအပ်နိုင်ဖို့ဆုံးဖြတ်ထားပါတယ်။ဒါ့အပြင်ဒေါအောင်ဆန်းစုကြည်နဲ့သမ္မတဦးဝင်းမြင့်ပါဝင်မတရားဖမ်းဆီးထားသူတွေကိုချက်ချင်းလွတ်ပေးဖို့လည်းပါဝင်ပါတယ
်။စင်ကာပူနိုင်ငံအနေနဲ့မြန်မာနိုင်ငံကိုစစ်လက်နက်တွေရောင်းချခြင်းမပြုတာနှစ်ပေါင်းအတန်ကြာခဲ့ပြီဖြစ်ပြီးအဲ့ဒီရဲ့အကျိုးသက်ရောက်မှုတွေလည်းရှိနေတယ်လို့စင်ကာပူနိုင်ငံသားဝန်ကြီး Vivian Balakrishna ကဒီကနေ့ February 14ရက်နေ့မှာပြောပါတယ်။ဇန်နဝါရီလ16ရက်နေ့ထို SACM ခေါ်မြန်မာနိုင်ငံဆိုင်ရာအထူးအကြံပေးကောင်စီရဲ့အစည်းအခမ်းစာမှာမြန်မာနိုင်ငံအတွင်းလူ့ခွင့်ရေးချိုးဖောက်မှုတွေမှာအသုံးပြုတဲ့စစ်ကောင်စီရဲ့စစ်လက်နက်ပစ္စည်းတွေထုတ်လို့ရမှာစင်ကာပူအပါအဝင်နိုင်ငံပေါင်း73နိုင်ငံနဲ့မင်းငယ်ကစီးပွားရေးကုမ္ပဏီတွေပါဝင်ပတ်သက်နေကြတယ်လို့ထည့်သွင်းဖော်ပြခဲ့တာနဲ့ပတ်သက်လို့စင်ကာပူလွှတ်တော်အမဒက်နစ်စတက်ကလွှတ်တော်အမေဖြေကဏ္ဍမှာမေးခဲ့တာကိုဝန်ကြီးဘလာခရစ်စနန်ကအဲ့ဒီလိုပြန်လည်ဖြေကြားခဲ့တာပါမြန်မာနိုင်ငံကိုစစ်လက်နက်တွေတင်ပို့မှုမှာ SACM ရဲ့အစည်းအခမ်းစာဖော်ပြထားတဲ့စင်ကာပူကုမ္ပဏီတွေပါဝင်ပတ်သက်နေခြင်းရှိမရှိအာဏာပိုင်တွေကအသေးချာစစ်ဆေးခဲ့ခြင်းရှိမရှိကိုလွှတ်တော်အမဒက်နစ်စတက်ကမေးခွန်းထုတ်ခဲ့တာဖြစ်ပါတယ်မြန်မာစစ်တပ်အတွက်စစ်လက်နက်ဒါမှမဟုတ်စစ်ဖက်ဆိုင်ရာအတွက်အသုံးပြနိုင်မယ့်အရာတွေကိုလွှဲပြောင်းပေးအပ်တာမျိုးစင်ကာပူနိုင်ငံကခွင့်ပြုတာမရှိကြောင်း SCCM ရဲ့အစည်းအခမ်းစာထွက်ပြီးရပိုင်အတွင်းမှာပဲဝန်ကြီးပါလာခရစ်စနန်ကဖြေကြားခဲ့ပြီးလည်းဖြစ်ပါတယ်စင်ကာပူကမြန်မာနိုင်ငံရဲ့စီးပွားရေးအရာပတ်သက်ဆွေးနွေးမှုတွေဟာ မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းယူခဲ့တဲ့2022ခုနှစ်မတန်ခင်ငယ်တည်းကရှိခဲ့တာလို့ဆိုပါတယ် SSC အမျက်အစင်ကသာထွက်လာခဲ့ပြီးတဲ့နောက်ပိုင်းအာဏာပိုင်တွေဘက်ကကုမ္ပဏီတွေကိုဘယ်လိုမျိုးစစ်ဆေးမှုတွေလုပ်ဆောင်နေလဲဆိုတာနဲ့ရှေ့လျှောက်ဘယ်လိုဆက်လက်ဆောင်ရွက်သွားမယ်ဆိုတာကိုလည်းလွတ်တော်အမဒန်နစ်စတက်ကမေးခွန်းထဲမှာထည့်သွင်းမေးမြန်းခဲ့ပါတယ်ခင်ဗျာ
မြန်မာစစ်ကောင်စီကအတည်ပြုပြဋ္ဌာန်းခဲ့တဲ့နိုင်ငံရေးပါတီများမှတ်ပုံတင်ခြင်းဥပဒေဟာအတိုက်ခံနိုင်ငံရေးပါတီတွေကိုနှိပ်ကွပ်မှုဖြစ်ပြီးဒီဥပဒေတိုင်းဆိုရင်နိုင်ငံရေးပါတီတွေနိုင်ငံရေးမှာပါဝင်ဝင့်မရှိဘူးလို့ HRW လူခွေရေးဆောင်ကြည့်မှုအဖွဲ့ကြီးကဝေဖန်လိုက်ပါတယ်ဇန်နဝါရီလ16ရက်နေ့ကပြဋ္ဌာန်းလိုက်တဲ့အဲ့ဒီဥပဒေသေးအရထောင်ဒဏ်ချမှတ်ခံရသူတွေဟာနိုင်ငံရေးပါတီမှာပါဝင်ခွင့်မရှိတဲ့အတွက်အဓိကနိုင်ငံရေးခေါင်းဆောင်တွေဖြစ်ကြတဲ့ဒေါအောင်ဆန်းစုကြည်အပါအဝင် NLD ပါတီခေါင်းဆောင်တွေကိုမြန်မာနိုင်ငံရေးတဲ့ဝင်မရအောင်ပိတ်ပင်လိုက်တာဖြစ်တယ်လို့ HRW ကထောက်ပြပါတယ်စစ်ကောင်စီကနိုင်ငံရေးအတိုက်ခံအားလုံးကိုချိန်မမိုးတဲ့ဒီမိုကရေစီနီးကျအရသာအုပ်ချုပ်ရေးပြန်ဖြစ်မလာစေဖို့စနစ်ကျစီမံနေတယ်လို့ HRW ရဲ့မြန်မာရေးသူတည်မန်နီမောင်းကပြောပါတယ်ပြည်တော်စုအစ်စ်နိုင်ငံရေးပါတီတွေနဲ့ပြည်내အစ်စ်နိုင်ငံရေးပါတီတွေအတွက်သတ်မှတ်ထားတဲ့ပါတီဝင်အားသတ်မှတ်ငွေအားတွေကိုပါထည့်သွင်းထားပါတယ် NLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်နဲ့နိုင်ငံရေးပါတီတချို့ကတော့ဒီဥပဒေသစ်အရာမှတ်ပုံမတင်ဘူးလို့ညှင်းပယ်ထားကြသလိုစစ်ကောင်စီလောရတိုင်းဟာတရားမဝင်ဘူးလို့လည်းကြေညာထားကြပါတယ် NLD ပါတီအပြတ်သားနိုင်ရဲခဲ့တဲ့2020ရွေးကောက်ပွဲမှာမတမာမှုတွေရှိတယ်ဆိုတဲ့အကြောင်းပြပြီးပြီးခဲ့တဲ့2021ခုနှစ်ဖေဖော်ဝါရီလ1ရက်နေ့ကစစ်တပ်ကအာဏာသိမ်းယူခဲ့တာပါအဲ့ဒီနောက်အခုလာမယ့်ဩဂုတ်လမှာရွေးကောက်ပွဲကျင်းပနိုင်မယ်လို့စစ်ကောင်စုံကပြောခဲ့ပေမဲ့စစ်ကောင်စီပြောခွင့်ရသူကတော့နိုင်ငံရေးတည်ငြိမ်အေးချမ်းမှုရှိမှရွေးကောက်ပွဲကျင်းပနိုင်မယ်လို့ပြောထားပါတယ်လက်ရှိအခြေအနေအားဖြင့်ဆိုရင်တော့မြန်မာနိုင်ငံနေရာတော်တော်များများမှာစစ်ကောင်စီကိုဆန့်ကျင်တဲ့လက်လက်ကင်တော်လှန်ရေးကြုံနေရပြီးစစ်ကောင်စီဥက္ကဋ္ဌကိုယ်တိုင်ကလည်းတိုင်းပြည်ဟာပုံမှန်အခြေအနေမရှိဘူးလို့ဝန်ခံထားပါတယ်
။အမေရိကန်နိုင်ငံသားရဲ့ဝန်ကြီးဌာနအတိုင်ပင်ခံ Derek Shirley ဟာအမေရိကန်ကိုယ်စားလှယ်အဖွဲ့ကိုဦးဆောင်ပြီးဘင်္ဂလားဒေ့ရှ်နဲ့ပါကစ္စတန်နိုင်ငံတွေကို February 14နဲ့18ရက်အကြာသွားရောက်မှာဖြစ်ပါတယ်။အခြေခံအစိုးရတာဝန်ရှိသူတွေအရက်ဖက်အဖွဲ့စည်းတွေစီးပွားရေးလုပ်ငန်းရှင်တွေနဲ့တွေ့ဆုံပြီးနှစ်နိုင်ငံလက်တွဲဆောင်ရွက်ရေးနဲ့ရည်မှန်းချက်တွေဆောင်ရွက်ရေးတို့အရေးကြီးပုံကိုခီးစဉ်မှာဆွေးနွေးသွားဖို့ရှိတယ်လို့နိုင်ငံသားရေးဝန်ကြီးဌာနပြောရေးဆိုခွင့်ရှိသူကမနေ့ကသတင်းထုတ်ပြန်ချက်မှာပြောပါတယ်။ဘင်္ဂလားဒေ့ရှ်မှာတော့ရိုဟင်ဂျာဒုက္ခသည်များအကြအတဲနိုင်ငံတကာအရေးကိစ္စတွေမှာပူးပေါင်းဆောင်ရွက်မှုခိုင်မာရေးနဲ့လူမျိုးရေးဆိုင်ရာကိစ္စများတွဲဖက်ဆောင်ရွက်ရေးအကြောင်းတွေဆွေးနွေးသွားကြမယ်လို့နိုင်ငံသားရေးဌာနပြောရေးဆိုခွင့်ရှိသူကပြောပါတယ်။ပါကစ္စတန်မှာတော့ကိုယ်စားလှယ်အဖွဲ့ဟာစီးပွားရေးနဲ့ရာသီဥတုအကြအတဲတက်ရောက်မှုကိစ္စတွေမှာပူးပေါင်းဆောင်ရွက်ရေးပြည်သူချင်းဆက်ဆံမှုတိုးချဲ့ရေးကိစ္စတွေကိုတာဝန်ရှိသူတွေနဲ့ဆွေးနွေးသွားမှာဖြစ်ပါတယ်။ပါကစ္စတန်နဲ့ရှိထားပြီးဖြစ်တဲ့လူမျိုးရေးဆိုင်ရာကိစ္စရာများပူးပေါင်းဆောင်ရွက်ရေးကိုလည်းပိုပြီးခိုင်မာလာအောင်ဆွေးနွေးကြမှာဖြစ်တယ်လို့ထုတ်ပြန်ချက်ကဆိုပါတယ်ခင်ဗျာ။
အတန်ညာပဲမြန်မာဘာသာအစီအစဉ်တွေကိုညာပိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ19 kHz 15953ညာလိုင်းဒိုမီတာ25 kHz 11803ညာလိုင်းဒိုမီတာ32 kHz 9335တို့ဖြင့်စနေတင်းငွေမှာလိုင်းလမ်းမီတာ190 kHz 1505ကနေပြောထုတ်လွှင့်ပေးနေပါတယ်ရှင
်အင်္ဂါနေ့ညသတင်းတွေကို VOE ကဆက်လက်ကြီးညာနေပါတယ်ရုရှားချူတော်မှုကိုခုခံနေတဲ့ယူကရိန်းနိုင်ငံကိုနောက်ထပ်စစ်လက်နက်တွေတင်ကားတွေနဲ့တခြားစစ်သုံးလက်နက်ကြီးတွေဂရီကဝန်းနဲ့အညီပေးရနိုင်ဖို့အရေးကြီးတဲ့အကြောင်းနေတို့အဖွဲ့ရဲ့အတွေ့အမှုချုပ်ယွန်စတိုတယ်ဘတ်ကဒီနေ့ပြောဆိုလိုက်ပါတယ်။ဘယ်ဂျီယံနိုင်ငံဘရော့ဆဲလ်စ်မှာမြောက်အတ္တလန္တိတ်စာချုပ်နေတို့မဟာမိတ်အဖွဲ့ပါဝင်အမေရိကန်ဦးဆောင်တဲ့ယူကရိန်းကိုထောက်ပံ့ရေးအဖွဲ့ကာကွယ်ဝင်ကြီးတွေဟာဒီနေ့တွေ့ဆုံဆွေးနွေးနေကြပါတယ်။
A discussion going on also on the question of aircraft.And I expect that also to be addressed tomorrow at the meetings here in Brussels.
ဘလို့ပုံစံမျိုးနဲ့ဆက်ပြီးထောက်ခံအားပေးမလဲဆိုတာမဟာမိတ်တွေနဲ့ NATO အဖွဲ့အစည်းဆက်လက်ဆွေးနွေးနေကြဆက်ဖြစ်တဲ့အကြောင်းယူကရိန်းနိုင်ငံလွတ်လပ်ပြီးစစ်ပွဲမှာအနိုင်ရဖို့ဒဏ်ပြေတွေကိုပြန်ပြီးသိမ်းယူနိုင်ဖို့စစ်လက်နက်တွေမဖြစ်မနေရဖို့လိုတဲ့အကြောင်း NATO အတွင်းမှုချုပ် Jens Stoltenberg ကသတင်းနောက်တွေကိုပြောဆိုသွားခဲ့တာပါ။ချစ်သတင်းပတ်ထက်မှာတော့ရုရှားရဲ့ယူကရိန်းချူကျော်စစ်ကတနည်းပြတော်မှာဖြစ်ပြီးသမ္မတပူတင်ဘက်ကငင်းရဲအတွက်ပြင်ဆင်တာမျိုးမတွေ့ရပဲပိုပြီးထိုးစစ်ဆင်တိုက်ခိုက်ဖို့တော့စစ်ပွဲအတွက်လုပ်နေတာကိုတွေ့နေရတယ်လို့နေတိုးအတွေ့အမှုချုပ်ကပြောဆိုသွားပါတယ်
။ပန်ဆိုင်မှုအညစ်ပွားနေတဲ့တောင်တရုတ်ပင်လယ်ပြင်မှာမဟာမိတ်ဖိလစ်ပိုင်နိုင်ငံတိုက်ခိုက်ခံရရင်ခုခံကာကွယ်ပေးသွားမယ်လို့အမေရိကန်ပြည်ထောင်စုကထပ်လောင်းသတိပေးပြောကြားလိုက်ပါတယ်။ ဖိလစ်ပိုင်ကင်းလက်ရေရင်ကိုတရုတ်ကမ်းခြေဆောင်တပ်ဖွဲ့ကစစ်တုံးလေဆာအလင်းလာနဲ့ထိုးခဲ့တာကြောင့်ဖိလစ်ပိုင်ရေတပ်သားတချို့ခေတ္တမျက်လုံးကွယ်သွားခဲ့တယ်ဆိုတဲ့ဆွဆွဲပြောဆိုမှုတွေဖေဖော်ဝါရီလ6ရက်နေ့ကထွက်လာပြီးမှအမေရိကန်ရဲ့သတိပေးချက်ဒီကနေ့ထွက်လာခဲ့တာပါတောင်တုပ်ပင်လယ်ပြင်အတွင်းလွတ်လပ်စွာရေကြောင်းသွားလာခွင့်ဆိုင်ရာနိုင်ငံတကာဥပဒေကိုချိုးဖောက်ပြီးတရုတ်သင်္ဘောတွေရဲ့အခုလိုလှုပ်ဆောင်ချက်ဟာဒေသရင်းတည်ငြိမ်အေးချမ်းမှုကိုချင်းချောက်တဲ့လုပ်ရဖြစ်ကြောင်းအမေရိကန်နဲ့မဟာမိတ်ဖိလစ်ပိုင်နဲ့အတူရပ်တည်သွားမှာဖြစ်ကြောင်းအမေရိကန်နိုင်ငံရေးဌာနပြောခွင့်ရ Net Price ကလည်းကြေညာချက်ထုတ်ပြန်ပါတယ်တရုတ်ရေတပ်ကဖိလစ်ပိုင်တင်မောတွေနောက်ကနိုင်အောင်ခံလိုက်တာအနောက်ရှက်ပေးတာအနေရဖြစ်စေလောက်တဲ့အထိတင်မောတွေကိုအနီးကပ်ခုံမောင်းတာစစ်ဖက်သုံးလေဆာရောင်ကြီးတွေနဲ့တိုက်ခိုက်တာဆက်သွယ်ရေးအတွက်အသုံးပြုတဲ့ရေဒီယိုလိုင်းတွေကိုစင်ခွန်နောက်ရှက်တာတွေတရုတ်ရေတပ်တင်မောတွေကလုဆောင်ခဲ့တဲ့အပေါ်ပြင်းထန်စွာကန့်ကွက်ကြောင်းဖိလစ်ပိုင်နိုင်ငံရဲ့ဌာနကတရုတ်တန်ရုံကိုဒီကနေ့စာရေးအကြောင်းကြားခဲ့ပါတယ်ခင်ဗျာ
စီးရီးယားနိုင်ငံရဲ့သဘောထိတ်ချုပ်နယ်မြေကိုအကူအညီတွေပို့ပေးနိုင်ရေးအတွက်ဖြတ်ကူးရေးလမ်းကြောင်းတစ်နှစ်ကြောင်းဖွင့်ပေးဖို့စီးရီးယားသမ္မတဘာရှားအက်ဆာဒ်ကသဘောတူလိုက်ပြီးအစားအသောက်35တန်သက်ဆောင်လာတဲ့ဆော်ဒီအာရေဗျလေယာဉ်ဟာစီးရီးယားအစိုးရလေယာဉ်ကွင်းအလက်ပိုလေဆိပ်ကိုအင်ကာနီမနက်ကဆင်းသက်နိုင်ခဲ့တယ်လို့စီးရီးယားနိုင်ငံတော်ပိုင်းမီဒီယာတွေကပြောကြပါတယ်။ခုအထိတော့အစ်တလီနယ်မြေဘပ်အယ်ဟာဝါလမ်းကြောင်းတစ်ခုတည်းကိုပဲကုလသမဂ္ဂအတွက်ဖွင့်ထားပေးတာပါ။မြင်းကလေးလောက်ခဲ့တဲ့နယ်မြေတဲကိုနိုင်ငံတကာကဝင်ခွင့်မရခဲ့တဲ့အတွက်ဒူဘော်နိုင်တဲ့စက်ကြီးတွေနဲ့ကရိယာတွေမရှိပဲအခုညီပေးရေးအဖွဲ့တွေဟာအပြည့်စည်တွေကြားထဲကနေကယ်ဆယ်ဖို့ကြိုးစားနေရတာပါဂျော်ဒန်နဲ့အီဂျစ်ပါဝင်အာရဗ်နိုင်ငံတော်တော်များများကစီးရီးယားအစိုးရစီကိုအခုညီတွေတည်ဆောင်လာတဲ့လေရင်တွေဆင်လွတ်နေကြပြီဖြစ်ပါတယ်တူရကီနိုင်ငံမှာတော့တူရကီနဲ့နိုင်ငံတကာကူညီရေးအဖွဲ့တွေဟာတပတ်ကျော်လာပြီဖြစ်ပေမဲ့အသက်ရှင်နိုင်သေးသူတွေကိုဆက်လက်ရှာဖွေနေကြဆဲဖြစ်ပါတယ်မြင်းကလေးလောက်ပြီး199နာရီကြာတဲ့အချိန်အရီယာမန်ပြည်နယ်မှာမိုဟာမက်ကဖာကဆက်တင်အမည်ရှိအသက်18နှစ်အရွယ်လူငယ်တစ်ယောက်နဲ့အခြားလူငယ်တစ်ယောက်ကိုကယ်ဆယ်နိုင်ခဲ့ပါတယ်။နေရာအသီးသီးမှာကယ်ဆယ်ကူညီရေးအဖွဲ့တွေကအပျက်စီးတွေကြားထဲကအသက်ရှင်ချင်နေခဲ့သူတွေရဲ့အတန်ကိုကြားနိုင်မှုတိတ်တိတ်ဆိတ်ဆိတ်နဲ့ကယ်ဆယ်ရေးလုပ်ငန်းတွေကိုဆက်လက်လုပ်ကိုင်နေကြပါတယ်။နောက်ဆုံးတနင်္လာနေ့စည်းရင်းရတူရကီနိုင်ငံမှာသေဆုံးသူ31,643ယောက်ရှိပြီးစီးရီးယားမှာ3,580ရှိတာကြောင့်စုစုပေါင်းသေဆုံးသူ3,000ကျော်ရှိသွားပြီဖြစ်ပါတယ
်။တရုတ်လူမှုကွန်ရက်ဖျော်ဖြေရေး app တစ်ခုဖြစ်တဲ့ TikTok ရဲ့မိခင်ကုမ္ပဏီ ByteDance ဟာအမေရိကန်ပြည်ထောင်စုနဲ့တရုတ်နိုင်ငံဆက်ဆံရေးအဆင်မပြေဖြစ်နေတဲ့ကာလ2020ခုနှစ်ခေတ်ကအမေရိကန်ပြည်ထောင်စုအတွင်း TikTok အသုံးများလာအောင် lobby လုပ်စီးရုံးတာတွေလုပ်ခဲ့တယ်လို့အသစ်ထွက်လာတဲ့ Open Secrets အဖွဲ့ရဲ့စည်းရုံးမှာဖော်ပြထားပါတယ်။ American Federal အစိုးရလက်ခံလာဖို့အတွက်lobby လို့စီယုံတင်းတင်းတဲ့အထက်မှာစရုပ်ထမြငွေကြေးအကုန်ကြအများဆုံးအကုန်ခံတဲ့ internet company လည်းဖြစ်ပါတယ်လူမှုကွန်ရက်မှာ video တိုလေးတွေတင်တဲ့ TikTok အပါအဝင် ByteDance နဲ့ company လက်ခွဲတွေက2020ခုနှစ်ခရဲက American ပြည်ထောင်စုအတွင်းပုံမှုအသုံးပြုခွင့်ရရေး lobby လုပ်ဖို့ဒေါ်လာ13သန်းအသုံးပြုခဲ့တဲ့အကြောင်း Washington အခြေစိုက် lobby လုပ်သူတွေရဲ့ကုန်ကြစည်းရိမ်နဲ့အချက်လက်တွေရှာဖွေတဲ့ Open Secrets အဖွဲ့ရဲ့စည်းရုံးမှာဖော်ပြထားပါတယ် Amazon company ကဒေါ်လာ19.3 billion Google ရဲ့ကုမ္ပဏီက17 billion နဲ့ Facebook ကုမ္ပဏီကဒေါ်လာ19 billion ပို့သုံးခဲ့တယ်လို့ Open Secrets အဖွဲ့ရဲ့စာရင်းမှာထုတ်ပြန်ထားပါတယ်ခင်ဗျာ Now ဆုံးရရှိထားတဲ့သတင်းတွေကိုဥတ္တမောင်တန်းနဲ့အတူတင်ပြပေးခဲ့တာပါခင်ဗျာ View American တန်ကလည်းအင်္ဂါနေ့ညပိုင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေတာပါအခုတော့သတင်းဖိပုတ်ချက်တွေကိုတင်ပြပေးဖို့အလဲရောက်လာပြီးမို့ပထမအဦးဆုံးတော့ကချင်ပြည်နယ်မှာစစ်ကောင်စီဒုတိုင်ရင်မှုဖမ်းဆီးခံခဲ့ရတဲ့သတင်းကိုတင်ပြပေးပါမယ်ကချင်ပြည်နယ်ဝိုင်းမော်မြို့နယ်အတွင်းမှာစစ်ကောင်စီတပ်ကဒုတိုက်ရင်မှုနဲ့တပ်ဖွဲ့ဝင်တချို့ကိုကချင်လွတ်မြောက်ရေးအဖွဲ့ KIA ကဖမ်းဆီးသွားကြောင်းဒေတာရင်းသတင်းမီဒီယာတွေမှာဖော်ပြကြပါတယ်။ KIA ပြန်ကြားရေးတာဝန်ခံကစစ်ကောင်စီတပ်ဖွဲ့ဝင်တချို့ဖမ်းဆီးတဲ့သတင်းရပေမဲ့ဒုတိုက်ရင်မှုအစဉ်ဟုတ်မဟုတ်စစ်စဲဖြစ်တယ်လို့ဆိုပါတယ်။ကချင်ပြည်နယ်နဲ့ရှမ်းပြည်နယ်မြောက်ပိုင်းကတိုက်ပွဲသတင်းပေးပို့ချက်ကိုတော့ကိုစံကျော်ကပြောပြပေးမှာပါခင်ဗျ
။ဝိုင်းမော်မြို့နယ်အတွင်းမှာစစ်ကောင်စီတပ်ကဒုတိုက်ရင်မှုအပါအဝင်တပ်ဖွဲ့ဝင်တွေကိုဒီလ7ရက်နေ့က KIA ကချင်လွတ်လပ်ရေးတပ်ကဖမ်းဆီးသွားတယ်လို့ဒေတာကန်တွေကပြောပါတယ်။ဒေတာအတွင်းသတင်းမီဒီယာတွေမှာတော့ခလာရ389ကဒုတိုင်မှုနဲ့အဖွဲ့ဟာရွှေမော်တွေကိုစစ်ဆေးပြီးအိမ်စည်းကနေပြန်လာစဉ်မှာဖေဖော်ဝါရီလ7ရက်နေ့မနက်မှာဝိုင်းမော်နယ်စတုံးကြားကဘွန်တောင်ရွာအနီးမှာ KIA ကဖမ်းဆီးတာဖြစ်ကြောင်းပေါ်ပြပါတယ်။ဒီဖမ်းဆီးမှုနဲ့ပတ်သက်ပြီး KIA ပြန်ကြားရေးတာဝန်ခံဗိုလ်မှူးကြီးနော်ဘူးကိုမေးမြန်းရမှာတော့
အဲ့တော့ဒီကတော့ဟို online မှာတော့ရှိပါတယ်ဒါမှမဟုတ် confirm တော့မရသေးဘူးမနေ့ကဒီလိုလိုသူစီလာတဲ့ကားပေါ်မှာဒီဆက်ကတည်းကဝန်ထမ်းတွေကိုစစ်ဆေးရမိတဲ့ဒရင်ကတော့ဒီဝန်ချောင်းချလာတာရှိပါတယ် နှစ်ယောက်သုံးယောက်လောက်တော့ပြောကြတယ်ဒါမဲ့ဘယ်အဖြစ်ရှိတယ်အဲဒါတော့ထန်ဆောင်တဲ့စိတ်မထမ်းသာဆိုတာတော့တိတိကျကျတော့မတိသေးဘူးခင်ဗျအဲတက်ရင်မို့လို့တူတက်ရင်မို့လို့ဆိုတာတော့ခုဒီပြုတ်လို့မရသေးဘူးအခုအလုံးပြန်ပြီးမှစစ်စစ်ခိုင်းတယ်နေသားတော့ပဲရှိသွားတယ်ခင်ဗ
ျဒီသတင်းနဲ့ပတ်သက်ပြီးဝိုင်းမော်ဒေတာကန်တူကအခုလိုပြောပါတယ်ဟုတ်က
ဲ့တော့ဟိုစတဲ့နေတော့လို့ပြောတယ်သူကလူကအဲ့ဒီကတော့ဘူဒီမျိုးအောင်လို့ပြောတာသူကြောက်နေသူကြောက်ကြတယ်လို့ပြောကြတာဒီမောကဒီလုံးတဲ့ဒီလုံငန်းစနေနဲ့တိတ်ဖို့အလားမှာခနဲ့လို့ပြောတာခနဲ့လို့ဒီလုံးမရောက်ဘူးဝန်တောင်ရွာပေါ့ဝန်တောင်ရွာတော့ခနဲ့ဆိုတော့ဟုတ်တယ်
ဒေတာတွင်သတင်းမီဒီယာတွေမှာတော့ဒုတက်ရင်မှုဖမ်းဆီးခံပြီးနောက်စစ်တပ်နဲ့ KIA ကြားတိုက်ပွဲဖြစ်ပွားကြောင်းနဲ့စတုံးမျိုးမှာလည်းည9နာရီနောက်ပိုင်းအပြင်မထွက်ရဆိုတဲ့အမိန့်ထုတ်ပြန်ထားကြောင်းဖော်ပြထားပေမဲ့ VOA အနေနဲ့တိကျအတည်ပြုနိုင်တာမရှိပါဘူး။ရှမ်းပြည်နယ်မြောက်ပိုင်းကုတ်ခိုင်မြို့နယ်ဘက်မှာတော့စစ်ကောင်စီတပ်နဲ့ KIA အကြား3ရက်ဆက်တိုက်တိုက်ပွဲဖြစ်ပွားနေပါတယ်။ဗိုလ်မှူးကြီးနော်ဘူးက KIA တပ်ရင်း6နယ်မြေအတွင်းကိုစစ်ကောင်စီကစစ်ကြောင်းထိုးလာတာကြောင့်တိုက်ပွဲတွေဖြစ်ပွားနေတာလို့ပြောပါတယ်။
တော်ဘီဖြစ်တာတော့အတိအကျပြောလို့ရပါတယ်ကိုဒီနေ့ကတော့တုံးရက်တော့စက်ပိတ်တော်ဘီဖြစ်တာရှိပါတယ်ဟိုကျွန်တော်တို့ကေရဲ့အတရင်ဦးနေနေတဲ့မှာစကားစားဒီတိကျောင်းတွေတုံးကျောင်းနဲ့ဖုစစ်စီလာလို့ကျွန်တော်တို့ခုခံတဲ့ပွဲဖြစ်တာဖြစ်ပါတယ်ခင်ဗ
ျတရင်ကိုဘက်ကိုဒီကနေ့နေကင်းပိုင်းကလေကြောင်းကတိုက်ခိုက်တာတွေလည်းရှိကြောင်းပြောပါတယ်ကိုခိုင်မြို့နယ်အတွင်းတိုက်ပွဲတွေဟာဒီလ9ရက်နေ့ကစတင်ပြီးဖြစ်ပွားခဲ့တာပါ။မနေ့ကဖြစ်ခဲ့တဲ့တိုက်ပွဲမှာနန်းဖက်ကကြေးရွာအတွင်းလက်နက်ကြီးနှလုံးကြားရောက်ပောက်ကွဲပြီးအမျိုးသမီးတူဦးထိခိုက်ဒဏ်ရာရခဲ့တဲ့အကြောင်းနဲ့9ရက်နေ့တိုက်ပွဲမှာတော့နန်းဖလွန်းရွာမှာအသက်90ရွယ်အဖိုးတူလက်နက်ကြီးထိမှန်ကြောင်းဒေသတွင်းသတင်းမီဒီယာတွေမှာဖော်ပြကြပါတယ်။2022ခုနှစ်စစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းစစ်အာဏာသိမ်းမှုကို KIO ကချင်လွတ်လပ်ရေးအဖွဲ့အစည်းအနေနဲ့ပြောင်ပြောင်တင်းတင်းဆန့်ကျင်ခဲ့သလိုစစ်ကောင်စီကိုလက်နက်ကင်ခုခံနေတဲ့ PDF ဒေသခံကာကွယ်ရေးအဖွဲ့တွေကို KIA ကကူညီထောက်ပံ့မှုတွေလုပ်ခဲ့ပါတယ်။စကိုင်းတိုင်းနဲ့ကချင်ပြည်နယ်အတွင်းအကြမ်းဖက်တိုက်ခိုက်မှုတွေမှာ PDF နဲ့ KIA တပ်ဖွဲ့တွေကျူးလွန်လာလို့စစ်ကောင်စီကလည်းမကြမကြာထုတ်ပြန်လေရှိပါတယ်ခင်ဗျာ
။ကိုစံကျော်တင်ပြပေးခဲ့တာပါခင်ဗျာ။မကြခင်မှာပခုတ်ကူမျိုးနဲ့အတွင်းစစ်ကောင်စီကနေနေရှင်းလင်းတွေလှုပ်ဆောင်ပြီးတော့နေအိမ်တွေမိရှုံတဲ့တဲ့င်းကိုပြောပြပေးပါမယ်။အခုတော့စကိုင်းတိုင်းရှုပ်ုံမျိုးနဲ့အတွင်းမှာစစ်ကောင်စီတပ်ဖွဲ့တွေကနေအိမ်တွေမိရှုံတဲ့တဲ့င်းကိုအရင်ပြောပြပေးပါမယ်။မြန်မာစစ်တပ်ကရှုပ်ုံမျိုးနဲ့တဲ့င်းကကြားရွာ၊ကြောင်းမြင့်ရွာနဲ့တင့်တယ်ရွာတို့ကိုဖေဖော်ဝါရီလ17ရက်နေ့ကစပြီး3ရက်အတွင်းနေနေရှင်းလင်းလုပ်ပြီးမိရှုံနေတာကြောင့်အင်ဂျီ1600ကျော်မိလောင်သွားပြီးဒေသခံတွေကလည်းတောတွေကိုထွက်ပြေးနေကြရတယ်လို့ဒေသခံတကူကပြောပါတယ်။ဒီအကြောင်းသတင်းပေးပို့ချက်ကိုတော့မဆွမုံကတင်ပြပေးမှာပါခင်ဗျာ
။ပြီးခဲ့တဲ့ဖေဖော်ဝါရီလ17ရက်နေ့ကနေစပြီးအင်အား100ကျော်နဲ့စစ်ကြောင်းထိုးလာတဲ့မြန်မာစစ်ကောင်စီတပ်ဟာအင်ဂျီ1000ကျော်ရှိတဲ့ကြားရွာကိုလက်နက်ကြီးလက်နက်ငယ်တွေနဲ့ဝင်ရောက်ပစ်ခတ်ခဲ့ပါတယ်။ဝင်ရောက်ပစ်ခတ်ပြီးတဲ့နောက်ပိုင်းမှာကြေးရွာတွေကနေအိမ်တွေကိုမီးရှို့ခဲ့တာကြောင့်နေအိမ်1000လောက်မီးလောင်ကျွမ်းခဲ့တယ်လို့ဒေသခံပြည်သူတွေကပြောပါတယ်။ဖေဖော်ဝါရီလ12ရက်နေ့မှာလဲကြောင်မြင့်ရွာနဲ့တင့်တယ်ရွာကိုဆက်တက်သွားပြီးတော့လက်နက်ကြီးလက်နက်ငယ်တွေနဲ့ဝင်ရောက်ပစ်ခတ်ပါတယ်။အဲ့ဒီနောက်မှာအဲ့ဒီရွာနှစ်ရွာကအင်ဂျီ600ကျော်လောက်ကိုမီးရှို့ဖျက်ဆီးခဲ့တယ်လို့ဒေသခံပြည်သူတွေကပြောပါတယ်
။12ရက်နေ့ဝင်တာလေ9နာရီအောင်ဝင်တာလေအဲ့ဒါကျွန်တော်ကြားရတာလေထွက်ပြီးတော့အဲအဲ့ရနေစပြီးတော့သူတို့လက်လက်ကြီးတွေပြစ်ပြီးအကုန်လုံးတောင်းဝင်အဲ့ဒါနေကမိအကုန်လုံးတန်းရှိုးတော့ပါပဲ။ကြောင်မြစ်ကရင်စရှိုးလိုက်တာပေါ့။ကြောင်မြစ်ကနေစရှိုးတာကြောင်မြစ်ကိုအင်ဂျီတရားကျော်ပါသွားပြီးသူတို့အဲ့ရနေစထွက်ပြီးတော့တခါတင့်တယ်တင့်တယ်ကြတော့အင်ဂျီ900ပေါ့ဗျာနော်။တခြားကဟိုငါးစုကုန်းဆိုတဲ့ရွာလေးတစ်ပါးရှိတယ်။အဲ့မှာ16လုံးပဲပါသွားတယ်။သူမီးငိမ့်နေတော့ရှိပါလေ။ကြားရွာက3ရွာရှိတာပါ။နောက်ရွာ8ရွာကောင်းရွာဆိုပြီးတော့အဲ့ရွာကြီးကိုရှိုးလိုက်တာကအင်ဂျင်1000ပါခင်ဗျ။အဲ့ရ1000ကျော်လောက်လေးရှိတာပဲ1000ပါသွားတာပဲ။သူကတော့များတယ်။အဲ့ဟာက17ရက်နေ့ဗျ
။ကြောင်းမြင့်ကျေးရွာဟာအင်ဂျင်200ကျော်ရှိတဲ့ရွာဖြစ်ပါတယ်။အဲ့ဒီအင်ဂျင်200ကျော်ထဲမှာမှအင်ဂျင်100လောက်မီးလောင်ကျွမ်းခဲ့တာပါ။တင့်တယ်ရွာကတော့အင်ဂျင်600ဝန်းကျင်ရှိတဲ့ရွာဖြစ်ပါတယ်။အင်ဂျင်600ဝန်းကျင်ရှိတဲ့ရွာမှာ900လောက်မီးလောင်ကျွမ်းခဲ့တယ်လို့ဒေသခံပြည်သူတွေကပြောပါတယ်။ရွာအတွင်းကဇပကြီနဲ့ဇပဒိုက်တွေလည်းမီးလောင်သွားခဲ့တယ်လို့ဒေသခံတွေကပြောပါတယ်လက်ရှိမှာတော့အဲ့ဒီကြေးရွာကဒေသခံပြည်သူအများအပြားဟာတောတွေထဲကိုပြေးရှောင်နေကြရပါတယ်သူတို့အတွက်စားတောက်နေထိုင်ရေးအတွက်အကူအညီမရကြဘူးလို့လည်းသိရပါတယ
်ပြည်သူတွေကတော့စောကြီးတွေရှောင်လိုက်ကြတာပေါ့ဗျာဆက်ရှောင်လိုက်ကြတာဗျာအဲ့ဒီလူပါကပါတွေလည်းတိတ်ဆိုင်လိုက်တော့ဘယ်ဖွဲ့တွေကမှအခုလူတွေလို့တော့ကျွန်တော်တို့ဘယ်ဟိုမှာသတင်းတွေမှတက်မလာသေးပါဘူး
စစ်ကောင်စီတပ်ရဲ့နယ်မြေရှင်းလင်းရေးထိုးစစ်နဲ့တိုက်ပွဲတွေကြောင့်စကိုင်းတိုင်းတွင်းမှာတော့ဥယျာဉ်ဆွန့်ခွာပြီးထွက်ပြေးတိမ်းရှောင်နေရတဲ့ဆစ်ရှောင်ပြည်သူအရေးအတွက်ကတနေ့ထက်တနေ့ပိုပြီးတော့မှဒိုလာပါတယ်ဒေသခံပြည်သူကာကွယ်ရေးတပ် PDF
ဒီမှာနိုင်ငံမှာစစ်တပ်အာဏာသိမ်းပြီးတဲ့နောက်ပိုင်းစကိုင်းတိုင်းဟာစစ်ဘေးဒုက္ခသည်အများဆုံးတိုးလာနေတဲ့ဒေသဖြစ်ပါတယ်အရေးအတွက်အားဖြင့်တော့စစ်ဘေးရှောင်ပြည်သူဥယေက၈သိန်းနီးပါးရှိပါတယ်ဒီပမာဏဟာစကိုင်းတိုင်းတွင်းကလူဦးရေစုစုပေါင်းရဲ့၅၀၀ရာခိုင်နှုန်းအထိရှိတယ်လို့မြန်မာမဟာဗျူဟာနဲ့မူဝါဒလေ့လာရေးအင်စတီကျူ
ပခုတော့ပခုတ်ကူမြို့နယ်အတွင်းစစ်ကောင်စီရဲ့နယ်မြေရှင်းလင်းရေးလှုပ်ဆောင်နေတဲ့အခြေအနေတွေကိုပြောပြကြပါမယ်။ဒေသခံကာကွယ်ရေးတပ်ဖွဲ့တွေဝင်ရောက်တိုက်ခိုက်ခဲ့တဲ့ပခုတ်ကူမြို့နယ်မြစ်ချေမြို့ကကြေးရွာတွေကိုစစ်တပ်ကနယ်မြေရှင်းလင်းတာတွေလုပ်နေတယ်လို့ဒေသခံကာကွယ်ရေးတပ်ဖွဲ့တွေကပြောပါတယ်။ကြေးရွာနေအိမ်တချို့လည်းမိရှုခံရတယ်လို့သိရပါတယ်။မြစ်ချေမြို့ရဲ့နော ်ခဲ့ပြီးစစ်တပ်ကလေကြောင်းကနေပစ်ကူတိုက်ခိုက်ခဲ့တဲ့အထိတိုက်ပွဲတွေပြင်းထန်ခဲ့တာပါ။အဲဒီနောက်စစ်တပ်ကတိုက်အင်အားထပ်ဖြည့်တင်းပြီးတပ်အနီးကကျေးရွာတွေကိုနယ်မြေရှင်းလင်းလုပ်နေတယ်လို့တောင်းရင်သွေးကာကွယ်ရေးအဖွဲ့ကတာဝန်ရှိသူကပြောပါရယ
်ကျွန်တော်ဒီစကားတင်တဲ့ကိစ္စနဲ့ပတ်သက်ပြီးတော့စစ်အာဏာတွေပြောရရင်ဒီပြူတွေနဲ့ဒီဆက်ကားတွေပေါ့အဲ့ကောင်တွေပြောရရင်စစ်ကြောင်းစုကိုအတွက်ထပ်ပြီးဖြည့်တင်တယ်ဒီဘက်မှာလည်းစစ်ကြောင်းကအထက်ထက်ဆက်ကားပိတ်ထိုးညှပ်ထိုးနေရဲ့ဗျဟုတ်မြစ်ချေမြို့ဒီတဝိုက်ပေါ့ဒီနောက်ဖက်ဒီရောဒီပြောရရင်ဂျင်းတွေရောဆက်ထိုးနေတာပေါ့ဟုတ်အဲမြစ်ချေမြို့ပေါ်မှာဒီစစ်အာဏာတွေရောပြောရရင်တိုးတယ်ပေါ့
စစ်ကောင်စီမွေးမြူရေးတပ်ကိုဒေသခံကာကွယ်ပူးပေါင်းတပ်ဖွဲ့တွေကတိုက်ခိုက်မှုမှာစစ်တပ်ဘက်ကထိခိုက်သေးဆုံးတာတွေရှိခဲ့ပြီးလက်နက်တချို့လည်းတင်းစီရမိတယ်လို့ဒေသခံကာကွယ်ရေးဖွဲ့တွေကပြောပါတယ်။ဒီအခြေအနေနဲ့ပတ်သက်လို့စစ်ကောင်စီကတော့ဒီကနေ့အထိသတင်းထုတ်ပြန်တာမရှိသေးပါဘူး။ဒီလိုတိုက်ခိုက်ခံရပြီးနောက်ရက်မှာပဲစစ်တပ်ကအနီးတစ်ဝိုက်နယ်မြေရှင်းလင်းလုပ်နေတာကြောင့်မွေးမြူရေးတပ်အနီးကျေးရွာ၁၀ရွာထက်မနည်းကဒေသခံတွေအများအပြားကျေးရွာကနေအိမ်တွေကိုစွန့်ခွာထွက်ပြေးနေရပြီးနေထိုင်စားတောက်ရေးတွေလည်းအခက်အခဲဖြစ်နေပါတယ်။ဒါအပြင်တိုက်ခိုက်ခံခဲ့ရတဲ့မွေးမြူရေးတပ်အနီးကစံပြကျေးရွာနဲ့ညောင်နီပင်ကျေးရွာကနေတချို့လည်းမီးရှို့ခံခဲ့ရတာတွေရှိတယ်လို့စစ်ဘေးရှောင်အကူအညီပေးနေသူတူကအခုလိုပြောပါတယ်။စံပြရယ်
ညောင်နီပင်ရယ်စံပြကဆက်နေမီးရှို့ခံရတာသူညောင်နီပင်ရဲ့တိုင်းအိမ်ရဲ့ဒီနေ့မှရှို့ခံရတာ30ရက်နေ90ကျော်ကုန်းဆက်ကွာ96လောက်ပါမယ်လေ။အဲ့လည်းပဲတော့ကျွန်တော်တို့ဒီမှာတော့အလိုကအချင်းချင်းပဲအလိုကပြန်ပြီးကိုင်းပြီးတော့လှားပြီးတော့စားစားနေကြတာပေါ့။တော်လို့တယ်တော့ဒီလိုပဲတော့တော်တော်များများမိုးကလည်းထိုးပြီးမရတယ်။တချို့ကျတဲ့မိုးကလည်းမရှိဘူး။ဒီဘက်ညီမပဲအရာတယ်ပေါ့။အဲ့လို့ဆိုကျွန်တော်ရလာတာမတက်ရည်တော့မတည်ရဘူး။တော်လို့တော့ဒီကောင်လေးကရလာမှတင်းမိုးတွေပါချတယ်တော့ကြားတယ်ကွာ
။စစ်တပ်ကမီးရှို့တာကြောင့်အင်ဂျင်80နီးပါးရှိတဲ့ဆံပြကြီးရွာဟာအင်ဂျင်80ကျော်မီးလောင်ကျွမ်းသွားပြီးလက်ရှိအချိန်မှာတော့ကြီးရွာအတွင်းစစ်ကောင်စီတပ်တွေရှိနေတဲ့အတွက်ကျေးရွာတွေပြန်မဝင်နိုင်သေးဘူးလို့ဒေသခံတွေကပြောပါဗျ။2023ခုနှစ်ဖေဖော်ဝါရီလ2ရက်စစ်ကောင်စီကမကွေးတိုင်းစကိုင်းတိုင်းနဲ့ချင်းပြည်နယ်ကမြို့နယ်တချို့ကိုစစ်အုပ်ချုပ်ရေးကြီးညာပြီးချိန်ကစလို့ဒေသခံကာကွယ်ရေးတပ်ဖွဲ့တွေနဲ့စစ်ကောင်စီတပ်ဖွဲ့တွေကြားတိုက်ပွဲတွေအဆက်မပြတ်ဖြစ်ပွားနေပြီးစစ်တပ်ရဲ့တပ်ရင်းတွေအပြင်စစ်တပ်တပ်ဆွဲထားတဲ့ရဲစခန်းနဲ့ထွေအုပ်ရုံးတွေကိုလည်းဝင်ရောက်တိုက်ခိုက်တာခံနေရတာဖြစ်ပါတယ်ခင်ဗျာ။
ကိုငင်းချမ်းတင်ပြပေးခဲ့တာပါခဏ။တရရှင်တို့ခုနားဆင်နေကြတာကတော့ VA မြန်မာပိုင်းအစီအစဉ်အင်္ဂါနေ့ညပိုင်းထုတ်လွှင့်ချက်တွေဖြစ်ပါတယ်။တရရှင်တို့အနေနဲ့အခုကျွန်တော်တို့ထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကိုအချိန်နဲ့တပြေးညီနားဆင်ကြတယ်နားဆင်လို့ကြတယ်ဆိုရင်တော့ VA မြန်မာပိုင်းရဲ့အင်တာနက်စာမျက်နှာအပြင် Facebook နဲ့ YouTube လူမှုကွန်ရက်တွေကနေလည်းဓာတ်ရိုက်ကြည့်ရှုနားဆင်လို့ရနိုင်ကြပါတယ်ခဏ။အခုဆက်ပြီးတော့ရခိုင်ပြည်နယ်အတွင်းကဒုက္ခသည်တွေနေရပြန်ဖို့စစ်ကောင်စီရဲ့ဖိအားပေးလှုပ်ဆောင်မှုတွေအကြောင်းကိုပြောပြပေးကြပါမယ်။ရခိုင်ပြည်နယ်မှာရှိနေသေးတဲ့စစ်ဘေးဒုက္ခသည်တွေကိုနေရပြန်ဖို့စစ်ကောင်စီဝန်ကြီးတွေကိုယ်တိုင်စစ်ဘေးဒုက္ခသည်စခန်းတွေကိုတွားရောက်ပြီးပြောဆိုတာတွေရှိတယ်လို့ဒုက္ခသည်တွေကပြောပါတယ်။နေရပြန်မဲ့သူတွေကိုထောက်ပံ့မှုတွေပေးမယ်လို့ပြောဆိုထားပေမဲ့လည်းဒုက္ခသည်တွေအနေနဲ့လုံခြုံရေးအာမခံချက်စုံတရားမရှိဘဲနေရပြန်မှာမဟုတ်ဘူးလို့ပြောဆိုကြပါတယ်။ဒီသတင်းပေးပို့ချက်ကိုတော့မမျှသတင်းအောင်ကတင်ပြပေးမှာပါခင်ဗျာ။
ပြည်တော်စုအဆင့်စစ်ကောင်စီဝင်ကြီးတွေဟာဒီလအတွင်းမှာပဲရခိုင်ပြည်နယ်ကစစ်ဘေးဒုက္ခသည်စခန်းတချို့ကိုတွားရောက်ပြီးတော့စစ်ဘေးဒုက္ခသည်တွေကိုနေရပြန်မှုပြောဆိုခဲ့တာတွေရှိတယ်လို့ဒုက္ခသည်တွေကပြောဆိုကြပါတယ်။ကြောက်တော်မြို့နယ်ကမဟာမြတ်မုနီစစ်ဘေးဒုက္ခသည်စခန်းမှာလဲလူကယ်ပြန်ပြည်တော်စုဝင်ကြီးဒေါ်သက်သက်ခိုင်အပါဝင်ရခိုင်စစ်ကောင်စီဝင်ကြီးတွေရောက်လာပြီးနေရပြန်မှုပြောဆိုပြီးမြဒုက္ခသည်တွေရဲ့လူဝတ်ချက်တွေကိုမေးမြန်းသွားတာမရှိဘူးလို့စခန်းတာဝန်ခံဦးတန်းချွန်းကပြောပါတယ်။
ဒီလိုတွေကနေပြီးတော့ဒုက္ခတွေစခန်းမှာဘလို့နေရတယ်ဘလို့ဖြတ်ခစ်ကြက်တိရှိရဆိုတာလေးမင်းမတော်ဘူးဗျ။တစ်သက်ရွာပြန်စီကျန်တဲ့ပုံစံမျိုးပဲပြန်ခန့်ကျန်တဲ့ပုံစံမျိုးပဲပြောတော့ပြီးတော့ငါတို့လည်းအချိန်မအားတော့ဘူးတော်တော့မယ်ဆိုပြီးတော့အဲလိုရန်လျက်ပြောပြီးတော့ရန်လျက်ပဲထွက်ပြန်တော့ကြတယ်။ဒါနည်းနည်းတော့အားငယ်သူရတရရောက်လာပြီးတော့ပြည်သူ့အံကိုလုံးဝနားမထောင်ခဲ့ပေးအဲလိုဟွာဆွဲမစင်သူပြောချင်တာပြောပြီးထွက်တော့တဲ့ပုံစံမျိုးဖြစ်တော့တော့ကျွန်တော်ခံစားချက်တော့ဖြစ်ပေါ်တော့
လက်ရှိကြောက်တော်မြို့ပေါ်မှာစစ်ဘေးဒုက္ခသည်2000ကျော်အထိရှိနေသေးတာပါစစ်ကောင်စီအနေနဲ့နေရပြန်မဲ့ဒုက္ခသည်တွေကိုစီးရင်ကောက်ယူနေပြီးမဲ့ပြန်မဲ့သူတယောက်မှမရှိသေးဘူးလို့မဟာမြတ်မုနိစစ်ဘေးဒုက္ခသည်စခန်းတာဝန်ခံဦးတန်းချွန်းကပြောပါတယ
်အခုအချိန်တော့စီးရင်ပေးရလူတွေတယောက်မှမတွေ့သေးဘူးဗျာဒါပေမဲ့သူတို့ကလည်းပုံမှန်စစ်ဘေးချောင်းလာကလေးကဟိုလေနော်တွေအကောင်လုံးချီတဲ့ဟာတွေကလူမရှိဘူးဆိုတော့ပြတ်တဲ့ဟာပြောင်းပြတဲ့ဟာပြန်အဲ့လိုသူတို့ဘဝရက်တွေဘဝတော့တော်တော်အခက်အခဲရှိနေတယ်။ပြန်အဲ့ဒီနားမှလေးဟိုဟာဗျူဟာကုန်းတွေထိုင်လို့ရှိနေတယ်ဆိုတော့သူတို့ရွာနားမှလေးဗျူဟာကုန်းတွေထိုင်တာတွေရှိနေတယ်ဆိုတော့တော့မရေးရဘူးဗျ
။ကြောက်တော်မြို့နယ်ကမြို့မရွှေချောင်းစစ်ဘေးဒုက္ခသည်စခန်းမှလည်းစစ်ဘေးဒုက္ခသည်တွေနေရပြန်မယ်ဆိုရင်အိမ်တော်စုတစုကိုငွေချက်5သိန်းစံတလစာနဲ့တခြားပစ္စည်းတွေပေးမယ်လို့စစ်ကောင်စီကပြောဆိုခဲ့ပါတယ်။ဒါပေမဲ့စစ်ကောင်စီပေးမယ့်ထောက်ပံ့ကြီးတွေဟာနေရက်ပြန်ဖို့အတွက်မလုံလောက်သလိုနေရက်မှာဘဝရက်တည်ဖို့ဆိုတာလည်းမဖြစ်နိုင်သေးဘူးလို့စခန်းတာဝန်ခံဦးထွန်းခင်ကပြောပါတယ
်။ဩဘလို့လုပ်ပြီးနေရက်ကိုစံပေးတာကတလစာပေးတယ်ကျွန်တော်တို့ပြောတာတော့မှအနည်းဆုံး6လစာလောက်ထောက်ပံ့ကူညီပေးရမယ်လို့ဦးကစံတလစာရဲ့35သိန်းရဲ့35သိန်းဆိုတော့ဒီဘကဦးမရှိဦးမရှိတဲ့လူတွေမှာဘလို့လုပ်ပြီး35သိန်းနဲ့နေဖို့ထိုင်ဖို့အတွက်အဆင်ပြေဟိုပြင်နိုင်ပါလေအချင်းအဆင်ပြေစရာအကြောင်းကိုမရှိတော့ဘူးကျွန်တော်တို့ကမင်းမချိုးပဲခြေတဲ့ရော်တွေမှာထားပါဦးအဲ့ဒီအိမ်မှာလူမနေပုံလည်းလောက်လူမနေပဲနေဟောထားလိုက်ရင်အဲ့ဒီအိမ်တွေကပြည့်စုံကုန်ပြီလေပြည့်စုံကုန်တော့အဲ့ဒီပြည့်စည်တဲ့ဟာကိုပြင်ဖို့အတွက်35သိန်းနဲ့ဘလို့လုံးမမလုံလောက်ပါဘူးအဲ့ဒါကြောင့်သူတို့ပြင်ဖို့အတွက်အခက်အခဲရှိနေတာပ
ါအခုရှိနေတဲ့ရခိုင်ဒုက္ခသည်စခန်းအများစုဟာရခိုင်လက်နက်ကင်အေအေနဲ့မြန်မာစစ်တပ်ကြားတိုက်ပွဲတွေဖြစ်ပြီးတဲ့နောက်2018ခုနှစ်နောက်ပိုင်းမှာပေါ်လာတာပါ2022တကြောပြန်တိုက်ပွဲဖြစ်ပြီးနောက်ထွက်ပြေးလာတဲ့စစ်ပြည်ဒုက္ခသည်တချို့ကတော့စစ်ကောင်စီတိုက်တွန်းချက်အတိုင်းနေရပြန်ဖို့စီရင်ပေးထားပါတယ်ရသေးတော်မျိုးနဲ့စီရီပြင်စစ်ဘေးဒုက္ခသည်စခန်းကဒုက္ခသည်တူကတော့သူတို့နေရပြန်ခိုင်းရင်တော့ပြန်မယ်လို့ပြောပါတယ်
ပြန်ဖို့ဆိုတော့ပြန်ဖို့လို့ပြောခဲ့ပါတယ်မြတ်သားဘတော်ကပြန်ပါဖို့နဲ့ပြန်ဖို့ကတော့ရပ်ပြီဇာနင်ကပြန်ဖို့လို့စိတ်မကူပါသူတို့ကသူကပြန်လို့အားဖို့ပဲဆိုကြပြန်ပါဖို့လေသူတို့ပဇာနဲ့ပို့လာတယ်ဗျလေပြန်ဖို့ဆိုကြဖေတာတိပြီးဖို့လို့ပို့ပါပ
ါသူပြောသွားတာကတော့အများအားဖြင့်တော့ပြန်မယ်လို့ပြောကြပါတယ်ပြန်ဖို့ကတော့ဘယ်နည်းပြန်မယ်ဆိုပြီးတော့မသိရသေးဘူးသူတို့ကပြန်လို့ရပြီဆိုရင်ပြန်မယ်သူတို့ပဇက်နဲ့ပြောလာတာပြမယ်ဆိုရင်တော့ပတ်စံတွေပေးမယ်လို့ပြောပါတယ်လို့ရခိုင်စကားနဲ့ပြောဆိုသွားတာပါလက်ရှိရခိုင်ပြည်နယ်အတွင်းမှာစစ်ကောင်စီနဲ့ရခိုင်လက်နက်ကိုင်အေအေအဖွဲ့ကြားတိုက်ပွဲတွေကြောင့်နေရမပြေနိုင်သေးတဲ့စစ်ဘေးဒုက္ခသည်6000နီးပါးအထိရှိပါတယ်တိုက်ပွဲဖြစ်ခဲ့တဲ့ကြေးရွာတွေမှာနေအိမ်တွေမီးရှို့ခံရတာရှိတယ်လို့နှစ်နဲ့ချီလူမနေတာကြောင့်နေအိမ်တွေလည်းပျက်စီးကုန်ပါတယ်တစ်ဖက်မှာတော့တိုက်ပွဲဖြစ်ပွားတဲ့နေရာတွေနဲ့တောတောင်ဆိုင်ပြိုးမြေနေရာတွေမှာမြေမြုံမိုင်းနဲ့စစ်ကြံလက်နဲ့အန္တရာယ်လည်းရှိတာမို့ကြေးရွာသားတွေအနေနဲ့မူလနေရာပြန်သွားပြီးဆိုင်ပြိုးစားတောက်ဖို့ခက်ခဲနေတုန်းမှာကြေးရွာအနီးအနားတွေမှာလည်းနှစ်ဖက်တက်ဆွဲနေရာယူထားတာမို့တိုက်ပွဲတွေပြန်ဖြစ်လာမှာကိုစိုးရင်ပြီးနေရပြန်ဖို့ခက်နေကြပါရဲ့ရှင
်ရခိုင်ပြည်နယ်အတွင်းကစစ်ဆောင်ဒုက္ခသည်တွေနေရပြန်ရေးစစ်ကောင်စီကနေပြအပေးလှုပ်ဆောင်နေတဲ့အကြောင်းမမျှသတင်းအောင်ကတင်ပြပေးခဲ့တာပါခင်ဗျ။ View American တန်ကအင်္ဂါနေ့ညပိုင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေတာပါ။မကြခင်မှာတော့အပတ်စဉ်ကဏ္ဍတွေကိုဆက်လက်ပြီးတော့ထုတ်လွှင့်တင်ပြပေးသွားမှာမို့စောင့်မျှော်နှဆင်ကြပါအောင်ခင်ဗျ
။မတိကျမြေယာမှုတွေအပြည့်အပြောင်းလဲတွေများတဲ့ကမ္ဘာကြီးမှာကျွန်တော်တို့ကြားသလိုမြင်သလိုဖြစ်မလာတဲ့အခါအမှန်တရားကိုရှာဖွေကြရပါတယ်။သတင်းကိုတစ်ပိုင်းတစပဲကြားသိလိုက်ရရင် Yonjimuri, Lello Layadari, Shivare. A Jade Galarima, Generi, Emadri, Nolin Jadri, who count him Napanrigo, down down Mida Riga. Lello Laquin for Ma, Moody Nivari. General Viewiga Annie Jagani, the Rendrigo, Tinsa Binivari. Vagina chase up baby, Amandiago, Soundjin Pinibari. View American Tanga, Dream Mandigo, Babonzonga, Jimbia, Pinibari.
The Russian Okunasini Jaragara viewed Mamabai CC, Inganina by Tolinger di Piparacana. Kusa beating Sabima, Dutia by Naiwa, CC Niramaro, American and I eat Jonti Social media ပေါ်မှာလူကြီးများတဲ့တမင်းနစ်စာသတင်းတို့လေးတွေကမ္ဘာတစ်လွှာခီးသွားအစီအစဉ်နဲ့နေရာပေါင်းစုံအကြောင်းစုံစတဲ့ကဏ္ဍတွေကိုနားဆင်ကြရမှာပါပထမအဦးဆုံးတော့အမေရိကန်နိုင်ငံရဲ့အကြောင်းသိကောင်းစရာအစီအစဉ်နဲ့စပါမယ်အမေရိကန်ပြည်ထောင်စုနဲ့ကနေဒါနိုင်ငံရဲ့အပေါ်မှာဖြတ်ပြန်တဲ့အရာဝတ္ထုနှစ်ခုကိုအမေရိကန်ဂျက်တိုက်လေနေကပြီးခဲ့တဲ့သတင်းပတ်ကောင်မှာပြစ်ချခဲ့ပါတယ်အပြ ပြောပါတယ်ဒီအကြောင်း VOA သတင်းတော့ Veronica Balderas Iglesias ပေးပို့ထားတဲ့သတင်းကိုကိုအောင်ကတင်ပြပေးပါမယ်ခင်ဗျာ
အမေရိကန်သမ္မတနဲ့ကနေဒါဝန်ကြီးချုပ်တို့ရဲ့ခွင့်ပြုချက်ရပြီးမှမြောက်အမေရိကတိုက်ပေါ်ဖြတ်ပြန်နေတဲ့အရာဝတ္ထုတွေကိုအမေရိကန်ဂျက်တိုက်လေယာဉ် F-22 ကပစ်ချလိုက်ပါတယ်။အဲ့ဒီအရာဝတ္ထုတွေဟာမိုးပြံပူကောင်းနေဖြစ်တယ်လို့ယူဆထားတာပါ။ဒါပေမဲ့လည်းမကြသေးခင်ကအတ္တလန္တိတ်သမုဒ္ဒရာပေါ်မှာပစ်ချလိုက်တဲ့တရုတ်ထောက်လိုင်းမိုးပြံပူပေါင်းလောက်တော့မကြီးဘူးလို့ဆိုရတယ်။
But much smaller than the
ပထမဟာတဲ့အများကြီးသေးငယ်ပါတယ်ကနေဒါဝေဟင်မာတစ်ခုနဲ့အလက်စကားဘော်ကတစ်ခုအဲ့ဒီနှစ်ခုလုံးဟာပေ4000အမြင့်မှာပြန်နေတာပါဒါရီဟာလေးရင်တွေအတွက်အန္တရာယ်ရှိပါတယ
်မိုးပြံမှုပေါင်း3ခုလုံးဘာကြောင့်လွတ်တင်နေဆိုတာကိုသိရဖို့ဆိုရင်ပြစ်ချလိုက်တဲ့အပြည့်အစည်းပိုင်းစတွေကိုတရားစီစစ်ဖို့လိုရတယ်အခုလိုမိုးပြံမှုပေါင်းတွေလွတ်တင်နေတဲ့ကိစ္စနဲ့ပတ်သက်ပြီးမေးခွန်းထုတ်စရာတွေအများကြီးရှိနေတယ်လို့လည်းဆိုပါတယ်
I have real concerns about why the administration
အစိုးရအနေနဲ့သူတို့တည်တည်များအားလုံးထုတ်ဖော်ပြောဆိုတာမျိုးမလုပ်သေးတာကိုကျွန်တော်အနေနဲ့တကယ်စိုးရိမ်ပါတယ်ဒုတိယနဲ့တတိယတစ်ခုကိုလည်းလူနေကျဲတဲ့ဒေသမှာပြစ်ချတာကြောင့်အဲ့ဒီကိစ္စနဲ့ပတ်သက်ပြီးဘာအချက်လည်းမထုတ်ပြန်နိုင်သေးတာကလည်းပြဿနာတစ်စိတ်တစ်ပိုင်းမှာ
အခုလိုအခြေအနေတွေဟာအမေရိကန်ကာကွယ်ရေးစနစ်နဲ့ပတ်သက်ပြီးပိုထိထိရောက်ရောက်ဆောင်ရွက်ဖို့လိုအပ်နေတာကိုပြသနေတာပါ
We don't really have
ကျွန်တော်တို့မှာ radar စနစ်အလုံးလောက်မရှိပါဘူး။ပိုအစစ်မြစ်နဲ့မီဆိုင်းကာကွယ်ရေးစနစ်လည်းမရှိပါဘူး။ American ဝေဟင်ပိုင်နက်ကိုကာကွယ်ဖို့လိုအပ်ချက်တွေကိုကျွန်တော်တို့စပြီးစမ်းစစ်ရပါလိမ့်မယ်
။ပထမမိုးပြံမှုပေါင်း American ပြည်ထောင်စုအပေါ်ဖြတ်ပြန်တန်းခဲ့တာကိုစောင့်ကြည့်ခဲ့တာကြောင့် Biden အစိုးရကိုဝိုင်းဝန်းဝေဖန်ခဲ့ပြီးခုအခါလက်ဦးမှုရယူဆောင်ရွက်နေတာပါ။ဒါပေမဲ့လည်းဒီလိုကိစ္စတွေနဲ့ပတ်သက်ပြီးတော့တရုတ်နိုင်ငံအပေါ်ဘယ်လိုကင်တွယ်ဆောင်ရွက်မလဲဆိုတဲ့ပြဿနာကပိုကြီးထွားနေတာပါ။
Their military continues to
ကဘာစီဝါရေးကိုလွှမ်းမိုးဖို့ကြိုးစားတဲ့အနေနဲ့ကဘာတော်ကဘာလမ်းကြောင်းဖောက်လုပ်နေတဲ့အချိန်မှာပဲသူတို့စစ်အင်အားကပိုကြီးထွားလာနေပြီးဆက်ချက်ထွင်းနေပါတယ
်နိုင်ငံတချို့မှာတရုတ်ရဲ့အငင်းပွားပွဲအခြေခံအစအဦးတွေဆောက်လုပ်နေတာနဲ့ပတ်သက်ပြီးတော့လဲသူကထောက်ပြပါတယ်အလာစကာပြည်နယ်ပေါ်မှာပစ်ချလိုက်တဲ့အပျက်စီးပိုင်းဆားတွေဟာရေခဲပြင်ပေါ်ကျလာတာကြောင့်အတ္တလန္တိတ်သမုဒ္ဒရာရဲ့ပြတ်ကျတဲ့ပိုင်းဆားတွေထဲမြန်မြန်ဆက်ဆက်ရှာဖွေစုဆောင်းနိုင်ဖို့မျှော်လင့်ထားပါတယ်ယူကွန်နေမီရဲကြာရောက်တဲ့အပြည့်အစည်းပိုင်းစာတွေကိုလည်းကနေဒါအာဏာပိုင်တွေကရှာဖွေစုဆောင်းနေပါတယ်ခင်ဗျာ
ကိုအောင်အောင်စီစဉ်တင်ဆက်တဲ့အမေရိကန်နိုင်ငံရဲ့အကြောင်းသိကောင်းစရာအစီအစဉ်ကိုနားဆင်ခဲ့ရတာပါခင်ဗျာအခုတော့ပြီးခဲ့တဲ့ရက်ပိုင်းတွေအတွင်းဆိုရှယ်မီဒီယာပေါ်မှာလူကြည့်များတဲ့10မိနစ်စာသတင်းဗီဒီယိုသတင်းလေးတွေကိုပြောပြချင်ပါတယ်လူအသေးဆုံးများပြတဲ့ငလျင်တန်တင်းငယ်ပေမဲ့မိခင်ဝမ်းထဲကမရရအောင်ထွက်လာတဲ့ကလေးငယ်အပါအဝင်လူတချို့ကတော့ကြံဖန်ပြီးအသက်ရှင်ကြံရစ်ပါတယ်။အိန္ဒိယနိုင်ငံကတော့နေအောင်ကြီးဆွမ်းအင်သုံးမော်တော်ကားကိုထုတ်ပြလိုက်ပါတယ်။ဒီလိုဆိုရှယ်မီဒီယာပေါ်မှာလူကြည့်များတဲ့တမိနစ်သတင်းတို့လေးတွေကိုမိုင်းသန္တာကျော်စူးစီးတင်ပြပေးထားပါရခင်ဗျာ။
တူရကီနိုင်ငံနဲ့နယ်စပ်ဆီးရီးယားမြို့လေးမှာငရင်တန်ခံခဲ့ရပြီးတော့ပျော်ပြက်ကျနေတဲ့အဆောက်အုံအုပ်ချိုးအုပ်ပဲ့တွေအောက်မှာဒီကလေးမွေးခဲ့တာပါ။မိခင်ဖြစ်သူကအပျော်ပြက်ပုံအောင်မှာပြိမိနေတော့ သူ့ကိုမွေးဖွားခဲ့လို့ယူဆရပါတယ်။တမီးလေးဖြစ်ပြီးတော့ဆယ်နှစ်ကြာမှသူ့ကိုကယ်တင်ရခဲ့တော့အမေဖြစ်သူနဲ့ချက်ချိုးတန်လန်းဆက်နေဆဲဖြစ်ပါတယ်။မိခင်ဖြစ်သူကတော့တည်ဆုံးနေပြီဖြစ်ပြီးတော့အိမ်နီးချင်းအမျိုးသမီးကသူ့ကိုချက်ချိုးဖျက်ပေးခဲ့ပါတယ်။ချူရီကီနိုင်ငံနဲ့နယ်ချက်ချင်းကပ်နေတဲ့ဂျင်ဒရစ်မျိုးကဖြစ်ပြီးသူ့ရဲ့မိသားစုမှာသူတို့ပဲအသက်ရှင်ကျန်ခဲ့တာပါ။ကလေးမှာမျက်နှာကိုထိခိုက်ဖူးရောင်နေတာရဲ့နှယိုးလဲရောင်ရမ်းနေတာရဲ့ကလို့ရင်ကလေးကကြမ်းကြမ်းမမရှိပါရင်လို့ဆေးရုံကပြောပါတယ်။ငရေလှုပ်သွားခဲ့ပြီးတော့၃ရက်မြောက်နေ့68နာရီနီးပါးအကြာမှာဟတ်ထိုင်ပြင်းထဲမှာပြိုကျနေတဲ့အဆောင်တစ်ခုအောက်ကနေကလေးပေါ့ဆလေးတယောက်ကိုကယ်တင်နိုင်ခဲ့ပါတယ်။ဟယ်လန်ဆိုတဲ့ကလေးမလေးကိုဆေးမှုတွေစောင့်ကြည့်နေခဲ့ပြီးတော့ကျန်းမာဖို့ရပါတယ်။နောက်ထပ်အဒီယာနဲ့ပြင်းထဲမှာလည်း၃ရက်မြောက်ညပိုင်းမှာအိမ်ပြိုအောက်ကနေမိသားစုတစ်ခုလုံးလေးဦးကိုအသက်ရှင်ရဲ့ကယ်တင်နိုင်ခဲ့တာပါ။ဒီကြောင်လေးနဲ့သူ့ပိုင်ရှင်ကတော့ပြိုကျနေတဲ့အဆောင်တစ်ခုရဲ့နေရည်နဲ့မျက်နှာကျကျမှာရင်းနေခဲ့တာဖြစ်ပါတယ်
။ Children
is sitting through တက္ကသိုလ်ကျောင်းသားလူငယ်လေးကိုကယ်ဆယ်ရေးသမားတွေဆွဲထုတ်တော့သူ့ကိုမကယ်ခင်ကျွန်တော်ကောင်လေးကိုကယ်ပါလို့ချက်ချင်းပြောခဲ့တယ်လို့ဆိုပါတယ်။ Strawberry လို့ခေါ်တဲ့ကျောင်းလေးနဲ့သူက၅တဲ့အဆောင်ရဲ့ဒုတိယတက်မှာပြိမ့်မိနေတာဖြစ်ပြီးကျောင်းလေးကခန်းစည်းနဲ့လိမ့်မိနေတာပါ။သူတို့ကိုကဲတင်ဖို့9နာရီကြာစူးစမ်းခဲ့ရပါလေ။ကဲဆယ်ရေးအဖွဲ့တွေကကဲတင်လို့ရသမျှကဲနိုင်ဖို့စူးစမ်းခဲ့ကြပြီးတချို့ဆိုပိတ်မိနေတဲ့ကြောက်ပုံအောက်တွေကအော်တန်ကြားနေရပေမဲ့လည်းရအောင်ကဲတင်လို့မရခဲ့ပါဘူး။ကျွမ်းကျင်မှုနဲ့ပစ္စည်းကိရိယာလိုအပ်မှုကြောင့်လည်းပါပါရယ်။အဒါနာမျိုးမှာတော့ပြိုကျလူစဲဖြစ်နေတဲ့အထက်မြင့်အဆောက်အုံတွေကနေအမျိုးသမီးတူကို Cherry သီးခုတဲ့ကားချင်းောင်းနဲ့ကဲတင်နိုင်ခဲ့ပါရယ်။ကဲဆယ်ရေးလုံသားကကားပေါ်ကလူရက်တဲ့ခြင်းတွေကိုအမျိုးသမီးဝင်လို့ရအောင်ကူညီခဲ့တာပါ။တူရီကီမှာပြည်အားရှိနေပါရှိတဲ့ငရင်ကြီးနှစ်ခုလှုပ်သွားပြီးတဲ့နောက်တူရီကီနဲ့အိန္ဒိချင်းစီးရီးယားနိုင်ငံမြင်ငရင်တင့်ဒေသတွေကိုနိုင်ငံတကာကပါလာရောက်ပြီးတော့ကဲဆယ်ရေးတွေပြင်းထန်လှုပ်ခဲ့ရပါတယ်။ဒေသုံးသူအရေးတွေကပထမဆုံးနေ့24နာရီတွင်၄000ကျော်ကိုရောက်ခဲ့ပြီးတော့နောက်ရက်တွင်မှဇက်တိုက်တက်နေတာ3ရက်မြောက်နေ့အထိစီးရင်ရအထူးပြုနိုင်တဲ့ဒေသုံးသူ 1,000 ကျော်အထိတိုးသွားခဲ့ပါတယ်။ဒီငရင်က1996ခုနှစ်နောက်ပိုင်းအပြင်းဆုံးငရင်တွေဖြစ်ပြီးတော့နောက်ဆက်တွဲငရင်ငယ်120လှုပ်ခဲ့တာပါ1996ခုနှစ်မှာတော့ပြင်းအားအခုလောက်ရှိတဲ့ငရင်ကဒီဇင်ဘာမြို့တော်နာကလူနေထူထပ်တဲ့မာမရာပင်လယ်ဒေသမှာလှုပ်သွားတော့လူပေါင်း 18,000 ကျော်သေဆုံးခဲ့ရပါတယ်ငရင်ကယ်ဆယ်ရေးတွေဂျာမနီနိုင်ငံတကာရှောက်ဖွေကယ်ဆယ်ရေး ISR အဖွဲ့ဝင်ခွေးဒိန်းနေနဲ့အနံ့ခံခွေးတွေတူရကီကိုဖေဖော်ဝါရီ9ရက်နေ့ကရောက်လာခဲ့ကြပါတယ်ဒီခွေးခဏကောင်ပါတဲ့ဂျာမနီအဖွဲ့ကစီးရီးယားနယ်စပ်နဲ့မိုင်90တောင်မဝေးတဲ့ဟက်ထိုင်ပြည်နယ်ဘက်ကိုရောက်ရှိပါတယ်သူတို့ရောက်တဲ့နေရာကသူတို့ရောက်ချိန်အထိကယ်ဆယ်ရေးတွေလုံးမပေးနိုင်သေးတဲ့နေရာဖြစ်ပါတယ်အပြိုအပြက်ပုံတွေအောက်မှာပြိမိနေသူတွေကိုအထူးဖြူရှောက်ဖွေရေးကျန်းကျင်တဲ့43အဖွဲ့မှာအထူးအနံ့ခံခွေးခဏကောင်ပါလာတာပါဆာဗီးယားရိုမေးနီးယားစပိန်နိုင်ငံတကာကယ်ဆယ်ရေးအဖွဲ့တွေမှလည်းခွေးတွေကယ်ဆယ်ရေးပစ္စည်းတွေနဲ့အတူရောက်လာကြတာဖြစ်ပါတယ်။မက္ကဆီကိုနိုင်ငံကလည်းလူတွေခွေးတွေအများကြီးပါတဲ့ကယ်ဆယ်ရေးအဖွဲ့တွေပို့ပေးခဲ့ပါတယ်။တချို့နိုင်ငံတွေကလူအတွက်အကူအညီပို့ပေးကြသလိုတချို့နိုင်ငံတွေကကယ်ဆယ်ရေးဆက်ပစ္စည်းတွေနဲ့လူအင်အားအကူအညီပေးပို့ကြတာဖြစ်ပါတယ်။အမေရိကတိုင်ပီရူးနိုင်ငံတောင်ပိုင်းအာရီကီပါဒေသမှာပထမသတင်းဘက်ကမိုးကြီးပြီးတဲ့နောက်မြေပြိုကျလို့ရွာများပြားကိုရွှေမြေတွေကြောက်တုံးတွေတွေဖုံးလွှမ်းခဲ့ပါတယ်။အရင်သတင်းဘက်မိုးသက်သက်ထန်ထန်ရွာခဲ့ပြီးတဲ့နောက်မှာဖေဖော်ဝါရီ6ရက်နေ့ကမြေပြိုကျခဲ့တာပါ။လူ30ကျော်သေဆုံးအထိပြုထားပြီးဖြစ်ပြီးရွှေတွေရေကြီးတွေထဲကနေအလောင်းတွေကိုသူတို့လိုက်ကောက်ခဲ့ရပါတယ်။မပြိုဘဲကျန်ရစ်တဲ့နေအိမ်အဆောက်အုံ600ကျော်လည်းအခြေမခံဖြစ်ကျန်ခဲ့ရပါတယ်။လုံငါးလိုက်ပါလာတဲ့ဗန်ကားတစီးကတော့ပြိုကျလာတဲ့ရွှွန်တွေကတိုက်ချလိုက်လို့မြေထဲပြုတ်ကျသွားပြီးလူတွေအလုံးသေဆုံးသွားရပါတယ်။ပြည်တွင်းနိုင်ငံမှာဖေဖော်ဝါရီလမှာမိုးမပြတ်ရွာသွန်းတက်ပြီးတော့လူအသေးပြောက်များတဲ့မြေပြိုတာတွေဖြစ်တတ်ပါတယ်။ချီလီနိုင်ငံဆန်ဒီယေဂိုမြို့မှာတော့ဘီယာ18တန်တင်လာတဲ့ကုန်ကားရေးမှောက်တော့ဘီယာကက်တွေတော်တော်များများပြားကုန်တာပါ။ကားပေါ်ပါလာသည်များဘီယာ18တန်တွေကတော်တော်များများပေါက်ထွက်ကုန်ပါတယ်။တန်တဲ့ဘီယာတွေကတော့အလှလှုပ်လိုက်သလိုဖြစ်သွားပြီးတော့ကားပေါ်ကအကောင်းကျန်တဲ့ဘီယာတွေရောအောက်မှာပြန့်ကျဲနေတဲ့ဒဲရာရောအကောင်းကျန်တာတွေအကုန်ယူသွားကြပါတယ်။ဖေဖော်ဝါရီ3ရက်နေ့ကဖြစ်ပေါ်တာဖြစ်ပြီးတော့ကားတစ်စီးနောက်ကကြော်တက်လိုက်လို့ဖြစ်သွားတာပါ။ ထရက်ကာမောင်းသမားကရှေ့ရရင်ကိုမှားလဲမိပြီးကားကိုမထိန်းနိုင်ဖြစ်ပေါ်ရတယ်လို့ရဲကပြောပါတယ်ကားမောက်ပြီးတော့အနီးဘက်ဝန်းကျင်ကလူတွေကားနဲ့ဖြတ်သွားသူတွေဘီယာဘူးတွေကိုပျော်ပျော်ကြီးလာကောက်ခဲ့ကြတာဖြစ်ပါတယ်ဒီရေမတော်တဆထိခိုက်မှုမှာထိခိုက်ဒဏ်ရာရသူတော့မရှိခဲ့ပါဘူးဒီလေးမှာအင်ဂျင်တလုံးကရေရှည်ကန်လေရင်လောင်စာကိုရာနှုန်းပြေတုံးပြီးတော့ဇန်နဝါရီလ29ရက်နေ့ကအစမ်းပြန်တန်းပြခဲ့ပါတယ်။အမရိတ်လေကြောင်းလိုင်းကလေရင်ဖြစ်ပြီးတော့အင်ဂျင်တလုံးကိုရေရှည်တည်တဲ့လောင်စာတက်တက်ပဲအသုံးပြုပြီးတော့ဒီခီးစဉ်ကိုအအောင်မြင်မြင်လုပ်ပြနိုင်ခဲ့တာပါ။ဟာရက်ဆော်ဘွားများပြည်အောင်စုအစိုးရပိုင်းအမရိတ်လေကြောင်းလိုင်းရဲ့ Boring 777-300ER လေရင်ဖြစ်ပါတယ်။ဟင်းချက်စီလိုမျိုးပြန်သုံးလောင်စာအပါအဝင် SAF လောင်စာကိုအစားထိုးသုံးပြီးတော့ရုပ်ကျွင်းလောင်စာသုံးဆွဲမှု80ရာခိုင်နှုန်းအထိလျှော့ချနိုင်ပါတယ်။လေကြောင်းခီးစဉ်တွေကနေပြီးတော့ကာဗွန်ဒိုင်အောက်ဆိုက်ထုတ်လုပ်မှုလျှော့ချဖို့အတွက်ဒီကမ္ဘာလုံးမှာဖိအားပေးနေချိန်မှာအခုလိုမျိုးရေရှည်ကန်လေရင်လောင်စာ SAF နဲ့သူတို့မောင်းနှင်ကြည့်ခဲ့တာပါ။လက်ရှိမှာလေကြောင်းခီးလုပ်ငန်းတွေကနေပြီးတော့ကမ္ဘာကာဗွန်ဒိုင်အောက်ဆိုက်ထုတ်လုပ်မှုရဲ့ 1.8 ရာခိုင်နှုန်းထုတ်လုပ်နေတာဖြစ်ပါတယ်။2050ပြည်နှစ်မှာတော့ကာဗွန်ထုတ်လုပ်မှုကို3%အထိခြေဖြတ်နိုင်မှုရည်မှန်းပြီးတော့လည်းလှုပ်ဆောင်တာဖြစ်ပါတယ်ရှင်။အိန္ဒိယနိုင်ငံမှာတော့ပထမအဆုံးနေရောင်ခြည်စွမ်းအင်သုံးကားလေးကိုထုတ်ပြလိုက်ပါတယ်။လူနှစ်ယောက်စီးကားလေးရဲ့ခေါင်းမိုးကနေရောင်ခြည်စုပ်ယူဆိုလာပြားတွေပါ။ကားမှာတက်ဆင်ထားတဲ့ဘက်ထရီကအားပြင်ဆိုလာပြားတွေကလည်းတက်အားဖြည့်ပေးပါတယ်။ဆိုလာကားတွင်ကုမ္ပဏီ Vivin Mobility က Vilas Dashvani က
With this particular car we are able to get 10 kilometers of range every day on the Indian climate condition
ဒီကားလေးကအိန္ဒိယရာသီဥတုအခြေအနေမှာတစ်နှစ်ကို6မိုင်ကျော် 10 ကီလိုမီတာမောင်းနှင်လို့ရပါတယ်တဲ့တစ်နှစ်လုံးအတွက်ဆိုရင်တော့ကီလိုမီတာ 3,000 မောင်းနိုင်ပါတယ်လို့ပြောထားပါတယ်ဒီကားလေးကိုအိန္ဒိယမှာကျင်းပသွားတဲ့ Nissan Motor ကားပြပွဲမှာပြသသွားတာဖြစ်ပြီးတော့သူတို့နိုင်ငံအတွက်ပထမအဆုံးနေရောင်ခြည်စွမ်းအင်သုံးကားလည်းဖြစ်ပါတယ်။အိန္ဒိယအစိုးရကမြို့ကြီးတွေမှာကာဗွန်ဒိုင်အောက်ဆိုက်ထုတ်လုပ်မှုလျှော့ချပြီးတော့ပတ်ဝန်းကျင်ညင်ွမ်းမှုလျော့နည်းစေဖို့တွန်းအားပေးလှုံ့ဆော်ချိန်မှာအခုတန်ရှင်းလောင်စာသုံးကားလေးကိုမိတ်ဆက်လာတာပါ။ EVA လို့နာမည်ပေးထားတဲ့ဆိုလာကားလေးကို2024ခုနှစ်မှာတော့ဈေးကွက်တင်ရောင်းချမှာဖြစ်ပါတယ်။
မေးသနာကြောင့်စီစဉ်တင်ဆက်တဲ့ဆိုရှယ်မီဒီယာပေါ်မှာလူကြည့်များတဲ့တမင်းလေးစာသတင်းလေးတွေကိုနားဆင်ကြည့်ရှုခဲ့ကြရတာပါခင်ဗျာ။ View American အတန်းကနေအင်္ဂါနေ့ညပိုင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေတာပါ။ကုဆက်ပြီးတော့ကမ္ဘာတလွားခီးသွားအစီအစဉ်ကိုတင်ပြပေးပါအောင်မယ်။နာဇီတရဲ့လက်ချက်နဲ့ပြတ်သုံးခဲ့ရတဲ့ဂျူးလူမျိုးတွေရဲ့ဘဝတွေကိုထင်ဟပ်စေတဲ့ပစ္စည်းတွေကိုဘာလင်မြို့တော်ကဂျာမနီလွတ်တော်အစာအုပ်မှာပြသနေပါတယ်။ဂျာမနီပြည်နယ်16ခုကပြည်နယ်တစ်မျိုးစီကိုပစ္စည်းတစ်မျိုးစီကိုပြသထားတဲ့အောက်မေ့ပွဲပြပွဲကိုမဆုမြမုံနဲ့အတူသွားကြည့်ကြရမှာပါခင်ဗျာ
ဂျာမနီနိုင်ငံမှာနာဇီတွေလက်ချက်နဲ့ပျက်စီးသွားတဲ့ဘဝတွေကိုထင်ဟပ်စေတဲ့ပစ္စည်းတွေကိုဘာလင်မြို့တော်မှာရှိတဲ့ Bundestag လွှတ်တော်အဆောက်အဦကြီးတွေကပြကမ်းမကြီးထဲမှာပြသထားပါတယ်ဂျူးလူမျိုးတွေကိုနာဇီတွေလူမျိုးသုံးတုတ်တင်မှုတွေစတင်ခဲ့တဲ့1938ခုနှစ်ထဲကစလို့ဘေးလွရာပြေးခဲ့ကြရသူတွေတည်ဆုံးခဲ့ကြသူတွေပိုင်ဆိုင်တဲ့ပစ္စည်းတွေဖြစ်ပါတယ်။ဂျာမနီနိုင်ငံပြည်နယ်16ခုမှာတစ်ချိန်ကနေထိုင်ခဲ့ကြတဲ့ယူမီသားစု16ခုပိုင်ပစ္စည်းတွေကိုပြသထားတဲ့ပြပွဲကို16 objects လို့နာမည်ပေးထားပါတယ်။အဲ့ဒီပစ္စည်းတွေအားလုံးကအစ္စရေးနိုင်ငံမှာရှိတဲ့ Yad Vashem ဂျူးအောက်မေ့ပွဲပြတိုက်ကနေငှားရမ်းပြသထားတာပါ။ဂျာမနီနိုင်ငံမှာရှိတဲ့မြို့တစ်ခုမှကြမ်းမှဂျူးလူမျိုးတွေရဲ့ဘဝတွေပျက်စီးခဲ့တယ်ဆိုတာကိုမိမောင်းထိုးပြသထားတာလည်းဖြစ်ပါတယ်။ပြထားတဲ့ပစ္စည်းတွေကအင်ဂဲလိုနာမည်ရတဲ့ကော်ဘတ်ယုတ်ကလေးကတော့မိခင်နဲ့အတူနာဇီရိုလက်ကနေထွက်ပြေးလွတ်မြောက်လာခဲ့သူလိုဟာမေယာဖဲလ်ရဲ့အယုတ်ကလေးဖြစ်ပါတယ်။အခုအသက်85နှစ်ရှိပြီဖြစ်တဲ့လိုဟာဟာ1940ခုနှစ်မှာဂျာမနီအလဲပိုင်းကက်ဆဲလ်မြို့ကနေအမေရိကကိုထွက်ပြေးလာစဉ်ကအဲ့ဒီကော်ဘတ်ယုတ်ကလေးကိုကိုယ်နဲ့မကွာယူလာခဲ့တာပါ။အခုတော့နှစ်ပေါင်း80ကျော်အကြာမှာအင်ဂဲကော်ဘတ်ယုတ်ကလေးဂျာမနီနိုင်ငံကိုပြန်ရောက်လာတာဖြစ်ပါတယ်
။ The dog was a gift to me from my grandparents.When I left Germany
ဒီကော်ဘက်ယုတ်လေးကကျမဂျာမနီကနေထွက်လာတဲ့အချိန်မှာကျမရဲ့အဖိုးနဲ့ဖွာပေးလိုက်တဲ့လက်ဆောင်လေးပါခွဲခွာရလို့ပေးလိုက်တဲ့လက်ဆောင်လို့ပြောကြပါစို့ဒါမှမဟုတ်လေကျမရဲ့မူနေအတွက်လည်းဖြစ်ကောင်းဖြစ်နိုင်ပါတယ်ကျမအတွက်သိက္ကူတန်ဖိုးရှိအတိတ်ပဲရှိတဲ့အယုတ်လေးပါသူကူးဝတ်ထားတဲ့ဝတ်စုံလေးက1938ခုနှစ်နိုဝင်ဘာလ9ရက်မှာ နာဇီတွေဂျူးတွေကိုစတင်တိုက်ခိုက်တဲ့ခရစ်တန်နိုင်မာတို့ကကျမဝစ်ခဲ့တဲ့ကျမရဲ့ညအိတ်ဝစ်စုံလေးပါ။အဲ့လိုကကျမအသက်တစ်နှစ်ခွဲအရွယ်ပဲရှိပါသေးတယ်။အဲ့ဒီညအိတ်ဝစ်စုံလေးကိုကျမရဲ့ကော်ဘက်ရုပ်လေးမှာဝတ်ပေးထားတဲ့အတွက်ကျမအတွက်ကတော့နှစ်ခါပြန်အတိတ်ပဲရှိလာပါတယ
်။ကော်ဘက်ရုပ်လေးလက်ဆောင်ပေးခဲ့တဲ့သူ့ရဲ့အဖိုးနဲ့အဖွားကတော့နာဇီတို့လက်ချက်နဲ့တည်ဆုံးခဲ့ပါတယ်။ဂျူးလူမျိုးတွေနဲ့ဂျူးပိုင်ဆိုင်မှုတွေကိုနာဇီတွေစတင်တိုက်ခိုက်ဖျက်ဆီးခဲ့တဲ့1938ခုနှစ်နိုဝင်ဘာ9ရက်နဲ့10ရက်နေ့ကအဖြစ်အပျက်တွေကိုလိုဟာတယောက်သေးစိတ်မမှတ်မိတော့ပေမဲ့သူတို့မိသားစုပိုင်ဆိုင်သမျှဖျက်ဆီးခံခဲ့ရတာကိုတော့မမေ့သေးပါဘူ
း Very hard for me to remember at that age but my father was taken to concentration camp to Buchenwald
အဲ့ဒီရွယ်တော့ကဖြစ်ခဲ့တာတွေပြန်သတိရနိုင်ဖို့ကျမတို့တော်တော်လေးခက်ပါတယ်ဒါပေမဲ့ကျမရဲ့အဖေ Buchenwald နာစီအချင်းစကန်ကိုခေါ်သွားခံရတယ်အဲ့နဲ့ညာကကျမနဲ့ကျမအမေကိုအိမ်ကြီးချင်းတွေကဖွဲ့ပေးထားခဲ့ကြပါတယ်။နာစီတွေကျမတို့အိမ်ထဲဝင်ပြီးရှိသမျှအားလုံးချိုးချေဖျက်ဆီးသွားကြတာပါ။ဂျူးဘာသာရေးအဆောက်အုံတွေအားလုံးလည်းမိရှုဖျက်ဆီးကြတယ်။ဆိုင်တွေဆိုလည်းရစရာမရှိအောင်ကိုဖျက်ဆီးကြတယ်။မှန်ပြင်းတွေအကုန်လုံးကွဲကြီအောင်ကိုဖျက်ဆီးခံရပါတယ်။တိတ်ကိုအကြီးတန်းတဲ့ညာပါ။အဖြစ်ပြက်တွေကအဲ့ဒီညာကနေစခဲ့တော့တာပါပဲ
။ဥရောပတခွင်မှာဂျူးတွေအမြင့်ပြတ်အောင်နာစီတို့ရဲ့လောက်ရကသမိုင်းမှာအမဲဆက်အဖြစ်နဲ့ထင်ကြနေသလိုသူတို့လက်ချက်နဲ့ပျက်စီးခဲ့တဲ့ဘဝတွေကိုလည်းသမိုင်းမှာမေ့မသွားကြစေဖို့ပြပွဲပြသထားတာပါ။နာဇီရီလက်ကနေအစ္စရေးကိုထွက်ပြေးလွတ်မြောက်ခဲ့တဲ့ဘာလင်ဆေးရုံညွှန်ကြားရေးမှူးဟာမန်ဇော်ဒက်အသုံးပြုခဲ့တဲ့သက်သားနှစ်ချက်နာဇီအချင်းစခန်းမှာ1942ခုနှစ်တုန်းကတည်ဆုံသွားခဲ့တဲ့ဂျန်နီပါခါအာခီရဲ့လက်ကန်အိတ်စသဖြင့်တကိုရီသုံးပစ္စည်းတွေမိသားစုပိုင်းပစ္စည်းတွေနဲ့သူတို့ရဲ့နောက်ကျောင်းတွေကိုသိရစေပါတယ်။
The idea of this exhibition is to return these objects back to Germany for a short while.
ဒီပြဝဲလို့ရတဲ့အကြောင်းကဒီပစ္စည်းတွေဂျာမနီကိုခဏပြန်ရောက်လာဖို့ဖြစ်ပါတယ်။ဒီပစ္စည်းတွေကိုခွန်အားသစ်တွေပေးနိုင်မှုသူတို့ခြံထားတဲ့ကွက်လက်တွေကိုဖြည့်ပေးနိုင်မှုနဲ့အဲ့ဒီကွက်လက်တွေအကြောင်းဆွေးနွေးပြောကြခြင်းမျိုးဖြစ်ပါတယ်။ဒီပစ္စည်းတွေသူတို့မူလနေရာတွေကိုတနည်းပြန်လာနိုင်မယ်ဆိုတော့ကျမတို့ရဲ့အိမ်မက်တွေဆက်လက်ရှင်သန်နေဖို့ဖြစ်ပါတယ်
။ဒုတိယကမ္ဘာစစ်တုန်းကဂျူးလူမျိုးသန်းနေချီဂျာမန်နာစီတွေလက်ချက်နဲ့တည်ဆုံခဲ့ရတယ်ဆိုတာတကယ်မဟုတ်ဘူးလို့ပြောနေကြသူတွေအခုခေတ်မှာရှိနေပါတယ်။အစုလိုက်အပြုံလိုက်တပ်ဖြတ်ခဲ့မှုတွေဖြစ်ခဲ့တာမဟုတ်ဘူးလို့ဆိုနေသူတွေအတွက်အခုလိုတပ်တင်ပစ္စည်းတွေနဲ့အတူပြောပြနိုင်ဖို့အရေးကြီးတယ်လို့ကိုရိုင်းကြုံခဲ့ရသူလိုဟာကပြောပြပါတယ်။
And not only Germany, anti-Semitism is rising throughout. And, you know, the whole world has not learned the lesson.
Jew Mundiye Amin ga Germany nengen tkhu de ma de ma hou paw. Ni ya dai ma pu mya la ba de. Dutiya ka ba sit pwe ga ya ga de tin gan sa ku ka ba ji tkhu lou ma ma yu cha de da tait wan de bu kaung ma de. Jew ri tat phyat khan ga ya de su ra lat ma khan de de shi ni dong ma. Chuma lu myu set de ma shi do yin.ဖြစ်ခဲ့တာတွေကိုဘယ်သူတွေကပြောပြမလဲဆိုတဲ့အတွေးနဲ့ကျမဒီကိုလာခဲ့တာဖြစ်ပါတယ်။ကျမဆိုကိုရိုင်းကြုံခဲ့တယ်။ဒီအတွေးကြုံတွေနဲ့အသက်ရှင်နေတဲ့သူဖြစ်တာမို့ဒီကိုရအောင်လာနိုင်ဖို့ကတိတ်ကိုအရေးကြီးပါတယ်။ဖြစ်ခဲ့တာတွေကိုအထက်ထက်ပြန်ပြောရတာကျမအတွက်လည်းတိတ်စိတ်ထိခိုက်စရာဖြစ်တော့အဖို့တယောက်ပါတယ်ဆိုရင်အရောက်လာဖို့တိတ်ရေးကြီးတယ်ထင်ပါတယ်။ဝမ်းနည်းစရာတွေကိုကိုယ့်ဘာသာဖြေသိမ့်နိုင်အောင်ကြိုးစားရပါတယ
်။နာဇီတို့လက်ကနေလွတ်မြောက်ခဲ့သူတွေထဲမှာအသက်ရှင်ကျန်ရစ်သူတွေအားလုံးဒီဘက်ကသက်ကြီးပိုင်းတွေရောက်နေကြပါပြီ။တစ်ချိန်မှာသူတို့အားလုံးလောကကြီးကနေထွက်ခွာသွားကြရင်ကိုတို့အဖြစ်ပြက်တွေပြောပြနိုင်ကြမဲ့သူတွေရှိတော့မှာမဟုတ်ပါဘူး။ဒါကြောင့်ဒီအဖြစ်ပြက်တွေကိုလက်ဆင့်ကမ်းမှတ်တမ်းတင်ထားဖို့တိတ်အရေးကြီးတယ်လို့ Yard Vashem ပြတဲ့အကြီးအကဲကပြောပါတယ်
။ We are approaching unfortunately but also inevitably the post-survival era. The era in which
ဒါရီတကယ်ဖြစ်ခဲ့တယ်ကိုရိုင်းကြုံခဲ့ရတယ်ဆိုတာမမမမရက်ပြောပြမဲ့သူတွေမရှိတော့တဲ့ခေတ်ကိုရောက်ခါနီးနေပါပြီအသက်ရှင်ကျန်ခဲ့သူတွေမရှိတော့မဲ့ခေတ်ရောက်မှရှောင်လဲလို့လည်းမရနိုင်ပါဘူးအဲ့ဒီအချိန်ရောက်သွားရင်ဂျူးတွေအစုလိုက်အပြုံလိုက်တက်ပြတ်ခံရတယ်ဆိုတာမဟုတ်ဘူးလို့ညှင်းဆန်နေသူတွေအတွက်ဝမ်းသာစရာဖြစ်မှာကိုကျွန်တော်စိုးရိမ်ပါတယ်ဒါကြောင့်အဲ့ဒီလူတွေကိုရင်ဆိုင်ထောက်ပြဖို့အချက်လက်တွေစုဆောင်းထားပြီးကျွန်တော်တို့ပြင်ဆင်ထားဖို့လိုပါတယ်ချက်လက်တွေကနေလူတွေကိုအသိပညာပေးနိုင်အောင်လေးလာပြုစုမှတ်တမ်းတင်မှုတွေပိုတိုးလုပ်ဖို့လိုအပ်ပါတယ
်ဂျူးလူမျိုး6တန်းလောက်ကိုနာစီတို့တပ်ဖြတ်ခဲ့တာကိုမမေ့စေဖို့နဲ့တည်ဆုံးခဲ့သူတွေကိုတတိယအောက်မေ့နေစေဖို့ဇန်နဝါရီလ28ရက်နေ့ကို Holocaust အောက်မေ့ပွဲနေ့အဖြစ်နဲ့သတ်မှတ်ထားပါတယ်အဲ့ဒီအောက်မေ့ပွဲနေ့နှစ်ပတ်လည်အထိုက်အမှတ်နဲ့ဘာလင်မြို့တော်ကဂျာမနီလွှတ်တော်အစအဦးထဲမှာ16 objects ပြပွဲကို2023 February 18ရက်နေ့အထိပြသထားမှာဖြစ်ပါရဲ့ရှင်ကျွန်မစုမြတ်မော်ပါ
မဆူမြမွန်စီစဉ်တင်ဆက်တဲ့ကဘာတလောခီးသွာအစီအစဉ်ကိုနားဆင်ကြကြရတာပါခင်ဗျာ။တော်ရရှင်တို့အခုနားဆင်နေကြတာကတော့ VA မြန်မာပိုင်းအစီအစဉ်ရဲ့အင်္ဂါနေ့ညပိုင်းထုတ်လွှင့်ချက်တွေဖြစ်ပါတယ်။ခုဆက်ပြီးတော့မညညိုလင်စီစဉ်တင်ဆက်တဲ့နေရာပေါင်းစုံအကြောင်းစုံအစီအစဉ်ကိုတင်ပြပေးပါအောင်မယ်။ထန်းနိုင်ငံမှာရှိတဲ့ခရိုင်89ခုတည်းကမြို့တွေထဲမှာမဟာချိုင်မြို့ကလည်းမြန်မာပြည်သားရွှေ့ပြောင်းအလို့သမားတွေအများဆုံးအလို့လုကန်နေထိုင်ကြတဲ့မြို့တစ်မြို့ပါ။ဒီတပတ်မှညညလွင်ရဲ့နေရာပေါင်းစုံအကြောင်းစုံအစီအစဉ်မှာဒီမြို့လေးမှာနေထိုင်ကြတဲ့မြန်မာပြည်သားတွေအကြောင်းကိုတင်ပြပေးထားပါတယ်ခင်ဗျာ
။ဟုတ်ကဲ့ခင်ဗျာကြားရလာကြကုန်တော့
အခုလိုတရားပွဲအတွက်အတန်ချဲဆဲနဲ့နိုးစော်နေတဲ့နေရာကမြန်မာပြည်ထဲမှာတော့မဟုတ်ပါဘူး။ထိုင်းနိုင်ငံဘန်ကောက်မြို့နယ်နယ်နိမိတ်ထိစပ်နေပြီးမြန်မာပြည်သားရွှေပြောင်းအလုပ်သမားတွေတစုတဝေးတဲ့အများဆုံးနေထိုင်တဲ့မြို့တစ်ခုဖြစ်တဲ့စမုစာခုံခရိုင်မဟာချိုင်မြို့ကထိုင်းဖုံတော်ကြီးကျောင်းတစ်ခုမှာပ
ါကျွန်တော်တို့ပီမန်တို့တကြံတို့ဆိုရင်တရားစခန်းရှိတယ်၄ရက်တရားစခန်းတို့၅ရက်တရားစခန်းတို့ဝါဆိုစင်းဝါဆိုကထိန်ဆိုလဲကထိန်ပေါ့နော်အတူနေရာအလိုက်ကျွန်တော်တို့ကျင်းပတယ်ဒါနှစ်စင်းနေတိုင်းကျင်းပတယ်အပြင်မှာကျင်းပတဲ့အပွဲတွေလည်းရှိတယ်ဒီပီဆရာတော်တွေပြေးတာတို့တချို့ဆိုဓမ္မကတိကားတွေပြေးတာတို့အများကြီးရှိတယ်တိုင်းတစ်ပတ်မှာကျွန်တော်တို့သာသနာပြုရဲဆိုမှမလွတ်လပ်ဘူးတချို့ကထိုင်းနေတဲ့စကားအများကြီးပြောရတယ်တခါလေပလိတ်နေနဲ့ပြောရတယ်အဲ့လိုမျိုးရှိတယ်ဗောနော
်အခုဆိုရင်မဟာချိုင်းမှာမြန်မာပြည်သားဥယေကဒေသခံထိုင်းနိုင်ငံသားတွေတဲ့မများတာတောင်းတန်းတူရှိလာနေပြီဖြစ်ပါတယ
်ဒီထိုင်းနိုင်ငံမှာခရိုင်ပေါင်း89ခုဗောနော်အဲ့မှာကျွန်တော်ဒီစမုစာခုံမဟာချိုင်းကတော့အလောက်ကန်ခွန်းလမ်းနဲ့ပေါ်တယ်စက်ရုံလို့ရုံနဲ့ပေါ်တယ်ဆိုတော့လာသမျှကျွန်တော်မြန်မာနိုင်ငံသားတွေကဥတီမှာမဟာချိုင်ကရောက်ရှိလာကြတာပေါ့အဲ့တော့ကျွန်တော်တို့ဟိုအခုချိန်ထိတော့တရားဝင်ကောတရားဝင်ကောရောက်ရှိလာတဲ့လူသားဥယျာ၅သိန်းလောက်ရှိနေတယ်ဆိုတော့ကျွန်တော်တို့ NGO တွေ CSO CBO တွေအားလုံးအသုံးသတ်ထားတယ်ပေါ့အဲ့တော့လက်ရှိထိုင်းနိုင်ငံသားပြည်သားကနေလည်း၅သိန်းကျော်၆သိန်းဝန်းကျင်ရှိတယ်ဆိုတော့ဟို level လောက်တော့ဖြစ်နေပြီလို့ကျွန်တော်သုံးသတ်လို့ရတယ်ပေါ့
ဒါကြောင့်မြန်မာပြည်သားတွေအများစုနေထိုင်တဲ့ရက်ွက်တွေမှာဆိုရင်မြန်မာနိုင်ငံထဲရောက်နေသလိုပဲမြန်မာအငွေအသက်မြန်မာဒလိထုံးစံမြင်ကွင်းတွေကိုအမြဲတွေ့နိုင်ပါတယ
်မြန်မာနိုင်ငံမှာအယက်သားအစိုးရတွေပေါ်ပေါက်လာတဲ့အချိန်ဒီမှာတော့ကျွန်တော်တရားဝင်နဲ့သာဖြတ်ကျော်မှုတွေအနေထားနည်းနည်းငိမ့်တက်သွားတယ်ပေါ့နော်ဒီ2021ဖေဖော်ဝါရီတနောက်ပိုင်းမှာတော့ကျွန်တော်တို့အကြောင်းပေါ့ဒီတိမအလောက်ကန်ရှာပါတာတွေဝင်ဝင်မရှိတာတွေနောက်ကသူတို့မိငယ်တွေရဲ့အသက်အိုးအိမ်စီစဉ်နေပါလုံခြုံမှုမရှိတာတွေအကြောင်းပြုပြီးမှအဲ့တော့သူတို့ကအဓိကလွတ်မြောက်ရလက်မြောက်အကြောင်းဆိုပြီးမှအိမ်ကြီးနာချင်းဖြစ်တဲ့ထိုင်းနိုင်ငံကိုအလုံးရင်းနဲ့ဝင်ရောက်လာတဲ့အတွက်ကြောင့်အခုချိန်မှာကျွန်တော်ဒီထိုင်းနိုင်ငံမှာလှုပ်သားဦးရီမြန်မာနိုင်ငံသားအများဆုံးအဆင့်ကိုစံချိန်ပြင်ပြီးထုတ်တက်သွားပါတယ
်နီလမျိုးစုံနဲ့ရရအလုံးလောက်ကန်ကြဖို့ရောက်လာကြတဲ့မြန်မာပြည်သားတွေအတွက်ဘာသာစကားမတက်ကြွမှုကလည်းအခက်ခဲဆုံးရင်ဆိုင်နေရတဲ့အကြောင်းအရာတွေထဲမှာပါဝင်ပါတယ်။
အဲ့တော့ထိုင်းအာဏာပိုင်ဆိုတဲ့အခါမှာကျွန်တော်ဝန်ကြီးဌာနအများကြီးထဲမှာဗေဒနာနဲ့မှတိတ်တက်တာမရှိဘူး။ပြည်သူဖြစ်တဲ့အတွက်ပြည်သူရဲပေါ့။အဲ့ဒီရဲတွေထဲမှာကျွန်တော်ရဲတွေကိုအားလုံးကျွန်တော်ပြောတာမဟုတ်ပါဘူး။တချို့အချင်းပြက်လက်ဆက်တဲ့ရဲတွေလည်းကျွန်တော်ရှိတယ်။လူဦးရေအထူးထအသိအသီးဆုံးဖြစ်တဲ့ဒီစမောဆာကောမဟာချိုင်းမှာကြတော့ဟိုရဲတွေကလည်းပို့ပြီးလက်ဆောင်မှုတော်တော်များတယ်။ဥမာဆိုတော့ကျွန်တော်ဘာသာတကားမကြွချင်တဲ့လူတမားတွေကိုဟိုတောင်မေးမြောင်းမေးမေးတယ်ပေါ့။ဒါမေးတော့ပြန်မဖြေနိုင်မဖြေနိုင်လို့ကားပေါ့တဲ့။နောက်မှရှင်းမင်းအချုပ်ခန်းနဲ့မှုန်ရင်ပတ်စံပြီးဒါတွေကလည်းကျွန်တော်ချိန်ခံများစွာကျွန်တော်လည်းလိုက်လံမိတာကြီး။တရားဝင်လူတမားတွေကျွန်တော်ဆက်သွဲလာတဲ့ဆိုင်ရဆက်တန်းတွေပြတယ်။ဘာကြောင့်သူကြောင်ပြချင်တဲ့ဖန်နာလဲကျွန်တော်ကိုယ်တိုင်ဦးဆောင်လက်ရှိရှင်းကြီးရတယ်လေအချိန်မောင်းများစွာပါပဲဟုတ်ကဲ့။
ဒီလိုအခက်အခဲတွေရင်ဆိုင်ကြောဖြတ်ရင်ထပ်ပြီးကြုံတွေ့နေရတာကတရားဝင်နေထိုင်အလုပ်လုပ်ကိုင်ခွင့်အတွက်အထောက်အထားလက်မှတ်တွေကိစ္စပါပဲ
အဆိုပါဆုံးအချက်ကြီးပဲဒါပကတိဖြစ်ပေါ်နေတာကျွန်တော်ပြီးခဲ့တဲ့ဇူလိုင်လ9ရက်နေ့ကနေထိုင်းကပ်ပိနက်ကနေမှခွင့်ပြုလိုက်တဲ့ထိုင်းနိုင်ငံမှာရောက်နေသောမြန်မာကမ္ဘောဒီးယားလာအိုဗီယက်နမ်အလုပ်သမားတွေတရားဝင်နေထိုင်အလုပ်လုပ်ကိုင်ခွင့်ဆိုင်ရဆက်တန်းတွေပြုလုပ်ပေးပါမယ်ဆိုမှကြေညာလိုက်တဲ့နောက်ပိုင်းမှာတနေငါလုံးမှရှိတဲ့ရှေ့ပြောင်းလို့သမားတွေကကျွန်တော်တို့ပိုင်အောင်ကလှုပ်လိုက်ကြတယ်လှုပ်လိုက်ကြတဲ့အခါမှာဟိုကျွန်တော်တို့လည်းထိုင်းနိုင်ငံစာရောက်တုန်းကအထမတော့ပိုင်းအောင်ပတ်ဒီလောရတယ်လောက်တဲ့ခါမှာ तू ကသူ့တက်တန်းကိုတနစ်ပြေးတယ်ဒီတစ်ချိန်မှာတော့ तू ကတနေငါလုံးမှရှိတဲ့ဒီ passport စာအုပ်သမားကြီး CI စာအုပ်သမားကြီး ਨੇ ဟိုသူ့ရဲ့တက်တန်းကိုညှိနေတယ်ဆိုပြီးလှမ်းညှိလိုက်တဲ့ခါမှာသူတို့ပြေးလိုက်တာဒီ2023 February 23မှာအားလုံးကကုန်မှာဆိုတော့ကသူတို့အမှန်တကယ်လုပ်ငန်းချင်းစလုပ်တာ August မှာစတာဆိုတော့ 2023 February 23 မှာကြာခင်ရောက်တော့မယ်အဲ့ဒါသူ extension လုပ်ရတော့မယ်အဲ့ extension လုပ်ဖို့အတွက်သူကပန်းရောင်ဘက်ကနေပန်းရောင်ဘက်ကိုပဲ extension လုပ်ရင်ကုန်ကြတိကမရှိဘူးတို့တော့သူကမြန်မာလူသမားဝင်ဌာနနဲ့ညှိနှိုင်းပြီးမှ CIO အရင်သွားမယ်လို့သူကအမိန့်ထုတ်လိုက်တဲ့ခါမှာ CIO သွားဖို့အတွက်ကုန်ကြတိရှိမယ်ပြီးရင် CIO ပြီးရင်သူကထိုင်းလာဝကတို့ဒီထိုင်းလူသမားဝင်ဌာနတို့ကနေမှ visa တွေနောက်တစ်ခါကျွန်တော် work permit တွေလုပ်ဖို့အတွက်တတ်တာတစ်ခါပတ်စံပြန်သွားမှာဆိုတောင်းနေရှိပြီးထပ်ကုန်မယ်တို့ကြောင့်အခုလူသမားတော်တော်များများတော့ကားဖြစ်နေပါတယ်ဟုတ်ကဲ့
မြန်မာပြည်သားတွေများလာတဲ့အတူမြန်မာနိုင်ငံရဲ့အရေးမြန်မာပြည်သူပြည်သားတွေရဲ့အရေးအတွေ့တတ်နိုင်တဲ့ဘက်ကကူညီနေကြတဲ့ပရာဟိတအသင်းအဖွဲ့လေးတွေလည်းမဟာချိန်မှာအများကြီးရှိလာတာပါအဲ
ကျွန်တော်တို့ကပရာဟိတလုပ်တယ်ဆိုတာယင်တဲ့နှလုံးသားတဲ့အသားတွေကဒီစိတ်တဲ့တဲ့တန်တန်နဲ့လို့ရဆိုတော့အသားအရောင်လည်းမခွဲကြသလိုအဲသူဒီတခြားဘာသာသူဒီငါတို့ရဲ့ဗုဒ္ဓဘာသာဆိုတဲ့အစွဲလည်းမရှိဘူးဘယ်လူမျိုးပဲဒုက္ခရောက်မယ်ဆိုဒုက္ခရောက်နေတဲ့ပြည်သူပြည်သားမှရကျွန်တော်တို့ကအကုတ်ကူညီမှာပဲအဲ့မဲ့ကျွန်တော်တို့ကတော့အကုလုံးနဲ့ဆက်ဆံရေးပြည်လဲအောင်တို့ရှိခိုင်မြဲအောင်လို့တော့ပရိုက်တာတော့အဲကြိုးစားပြီးတော့လှုပ်ဆောင်နေတာပဲဖြစ်ပါတယ်
မြန်မာပြည်ပြန်မှုအခွင့်မသာသေးတဲ့မြန်မာပြည်သားတွေအဖို့ကတော့ရောက်တဲ့အရမှာအဆင်ပြေအောင်ကြံဖန်နေထိုင်ကြရင်ဘဝအတွေ့ပျော်ရွှင်မှုအခိုက်အတန့်လေးတွေရှာဖွေရှင်သန်နေကြရစေပါပဲရှင
်။မညညိုလင်းစီစဉ်တင်ဆက်တဲ့နေရာပေါင်းစုံအကြောင်းစုံအစီအစဉ်ကိုနားဆင်ကြကြရတာပါခင်ဗျာ။ဒီနေ့ညအတွက်အပတ်စဉ်ကဏ္ဍတွေကတော့ဒီလောက်ပါပဲ View American အတန်ကနေပြီးတော့အင်္ဂါနေ့ညပိုင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေတာပါအခုဆက်ပြီးတော့အင်္ဂါနေ့ညအတွက်နောက်ဆုံးရရှိထားတဲ့သတင်းအချင်းချုပ်ကိုဥတ္တမောင်တန်ကပြောပြပေးပါအောင်မယ်ခင်ဗျာ
တောက်စီမှာပြီးခဲ့တဲ့ဒီဇင်ဘာလကချမှတ်ခဲ့တဲ့ပထမဆုံးချိန်မြမအရေးဆုံးဖြတ်ချက်နဲ့ပတ်သက်လို့စစ်ကောင်စီကလိုက်နာအကောင့်ထဲပေါ်မပေါ်တုံးသက်မဲ့ဆွေးနွေးပွဲကိုလာမယ့်မတ်လတည်းမတိုင်ခင်မှာလုပ်ဖို့ရှိတဲ့အကြောင်းကုလသမဂ္ဂဆိုင်ရာမြန်မာအမြဲတမ်းကိုယ်စားလှယ်တာမတ်ကြီးဥကျော်မိုးထွန်းကပြောကြားလိုက်ပါတယ်။တနင်္လာနေ့ကဝါရှင်တန်ဒီစီမှာပြုလုပ်တဲ့ NUG အမျိုးသားညီညွတ်ရေးအစိုးရနိုင်ငံခြားရေးဝန်ကြီးဌာနရုံးဖွဲ့ဝဲအခမ်းအနားမှာပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာတာမတ်ကြီးဥကျော်မိုးထွန်းကအခုလိုပြောသွားခဲ့တာပါ။လုံခြုံရေးကောင်စီရဲ့ဆုံးဖြတ်ချက်မှာတော့မြန်မာနိုင်ငံကအကြမ်းဖက်မှုတွေကိုချက်ချင်းရဆိုင်ပြီးအာဆီယံဘုံသဘောတူညီချက်၅ရပ်ကိုအခိုင်အမာအကောင့်ထည့်ဖော်ဖို့မြန်မာပြည်သူတွေရဲ့ဒီမိုကရေစီနဲ့လူ့ခွင့်ရေးကိုလေးစားလိုက်နာဖို့နဲ့ချိုးဖောက်ချုပ်လွန်သူတွေကိုအရေးယူနိုင်ဖို့လူသားချင်းစာနာထောက်ထားမှုလိုအပ်နေသူတွေစီကိုအကူအညီတွေအဟန့်တားမရှိပေးရနိုင်ဖို့လို့ဆုံးဖြတ်ထားခဲ့ပါတယ်။ဒါ့အပြင်ဒေါအောင်ဆန်းစုကြည်နဲ့သဗ္ဗရဦးဝင်းမြင့်ပါဝင်မတရားဖမ်းဆီးထားသူတွေကိုချက်ချင်းပြန်လွတ်ပေးဖို့လည်းပါဝင်ပါတယ်။စင်ကာပူနိုင်ငံအနေနဲ့မြန်မာနိုင်ငံကိုစစ်နက်တွေရောင်းချခြင်းမပြုတာနှစ်ပေါင်းအတန်ကြာခဲ့ပြီဖြစ်ပြီးအဲ့ဒီရဲ့အကျိုးတရားမှုတွေလည်းရှိနေတယ်လို့စင်ကာပူနိုင်ငံရဲ့ဝန်ကြီး Vivian Balakrishnan ကဒီကနေ့ February 14ရက်နေ့မှာပြောကြားလိုက်ပါတယ်။ဇန်နဝါရီလ16ရက်နေ့ထို SACM ခေါ်မြန်မာနိုင်ငံဆိုင်ရာအထူးအကြံပေးကောင်စီရဲ့အစည်းအဝေးခန်းစာမှာမြန်မာနိုင်ငံတွင်လူခွင့်ရေးချိုးဖောက်မှုတွေအသုံးပြုတဲ့စစ်ကောင်စီရဲ့စစ်လက်နက်ပစ္စည်းတွေထုတ်လုပ်ရမှာစင်ကာပူပါဝင်နိုင်ငံပေါင်း73နိုင်ငံတဲ့မင်းကစီးပွားရေးကုမ္ပဏီတွေပါဝင်ပတ်သက်နေကြတယ်လို့ထက်သွင်းဖော်ပြခဲ့တာနဲ့ပတ်သက်ပြီးစင်ကာပူလွှတ်တော်အမတ် Dennis Step ကလွှတ်တော်အမေးဖြေကဏ္ဍမှာမေးခဲ့တာကိုဝန်ကြီးကအဲ့ဒီလိုပြန်လည်ဖြေကြားခဲ့တာဖြစ်ပါတယ်မြန်မာစစ်ကောင်စီကအတည်ပြုပြဋ္ဌာန်းခဲ့တဲ့နိုင်ငံရေးပါတီများမောက်ပုတ်တည်ခြင်းဥပဒေဟာအတိုက်ခံနိုင်ငံရေးပါတီတွေကိုနှိပ်ကွတာဖြစ်ပြီးဒီဥပဒေတိုင်းဆိုရင်နိုင်ငံရေးပါတီတွေနိုင်ငံရေးမှာပါဝင်ခွင့်မရှိဘူးလို့ HRW လူခွင့်ရေးစောင့်ကြည့်ရေးအဖွဲ့ကြီးကဝေဖန်လိုက်ပါတယ်။ဇန်နဝါရီလ16ရက်နေ့ကပြဋ္ဌာန်းလိုက်တဲ့အဲ့ဒီဥပဒေသစ်ရထောက်ထားချမှတ်ခံရသူတွေနိုင်ငံရေးပါတီမှာပါဝင်ခွင့်မရှိတဲ့အတွက်အဓိကနိုင်ငံရေးခေါင်းဆောင်တွေဖြစ်ကြတဲ့ဒေါက်အောင်ဆန်းစုကြည်အပါအဝင် NLD ပါတီခေါင်းဆောင်တွေကိုမြန်မာနိုင်ငံရေးတဲ့ဝင်မရအောင်ပိတ်ပင်လိုက်တာဖြစ်တယ်လို့ HRW ကထောက်ပြလိုက်ပါတယ်။ရုရှားနဲ့ယူကရိန်းစစ်ပွဲနဲ့ပတ်သက်ပြီးရုရှားကျူးကျော်မှုကိုခုခံနေတဲ့ယူကရိန်းနိုင်ငံကိုနောက်ထပ်စစ်လက်နက်တွေတင်ကားတွေနဲ့တခြားစစ်သုံးလက်နက်ကြီးတွေဂတိကဝတ်နဲ့အညီပေးရနိုင်ဖို့အရေးကြီးတဲ့အကြောင်းနေတိုးအဖွဲ့ရဲ့အတွင်းမှုချုပ်ကဒီကနေ့ပြောဆိုလိုက်ပါတယ်။ဘယ်ဂျီယံနိုင်ငံမှာမြောက်အတ္တလန္တိတ်စာချုပ်ဒီတို့မာမေအဖွဲ့ဝင်ပါဝင်အမေရိကန်ဥဆောင်တဲ့ယူကရိန်းကိုထောက်ပံ့ရေးအဖွဲ့ကာယဝဝင်ကြီးတွေဒီကနေ့တွေ့ဆုံဆွေးနွေးနေကြပါတယ
်ဒီကနေ့အတွက်နောက်ဆုံးရရှိထားတဲ့သတင်းအကျဉ်းချုပ်ကိုဥတ္တမောင်တန်းကတင်ပြပေးခဲ့တာပါခင်ဗျာဒီကနေ့ညအတွက်အစီအစဉ်ထုတ်လို့ရေးမှုကတော့အလိမ္မာဖြစ်ပါတယ်စက်ပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ Joe Gill နဲ့ PJ Elliot တို့ဖြစ်ကြပါတယ်ကျွန်တော်ကတော့ဇဝန်လိုက်ပါခင်ဗျာ VO American တန်းရဲ့အင်္ဂါနေ့ညပိုင်းအစီအစဉ်တွေကိုနားဆင်ကြည့်ရှုခဲ့ကြရတာပါVOA ကိုကြည့်ရှုနားဆင်ကြတဲ့အတွက်လည်းအထူးပဲကျေးဇူးတင်ရှိပါတယ်။တော်ရရှိမှန်းနဲ့တော့အမြဲတမ်းပြည်သူပြည်သားအားလုံးဘေးအန္တရာယ်ခတ်သိမ်းကင်းဝေးပြီးတော့
လူဝင်ဆန္ဒတွေအများဆုံးပြေဝနိုင်ကြပါစေခင်ဗျာ။